Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံကနေ2024ခုနှစ်နိုဝင်ဘာလ10ရက်တောက်ကြံနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်တောက်ကြံညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတက်ရိုက်စလှနေပါပြီ line တို့မီတာ1925 32နဲ့ line လက်မီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်သတင်းတွေထဲမှာဆိုရင်ရွေးကောက်ပွဲအနိုင်ရသမ္မတဒေါ်နယ်ထရန့်ကအရေးပါတဲ့အိမ်မျိုးတော်အကြီးအကဲနေရာကို Republican Party ရဲ့အရေးပါတဲ့အမျိုးသမီးခေါင်းဆောင်တို့ကိုခံထားလိုက်ပါတယ်ရွေးကောက်ပွဲအပြီးမှာ American လူမဲတွေကိုလူမျိုးရေးခွဲခြားတဲ့စာတွေတယ်လီဖုန်းကနေတဆင့်ပေးပို့ခဲ့တာကိုနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့ကကန့်ကွက်ပါတယ်American သမ္မတသစ်ရွေးချယ်ပြီးပြီဖြစ်တဲ့အတွက်ကာကွယ်ရေးဝန်ကြီးဌာနရဲ့တွင်တာဝန်လွှဲပြောင်းရေးကိစ္စတွေကိုချော့ချော့မွေ့မွေ့ဖြစ်အောင်ကာကွယ်ရေးဝန်ကြီး Lloyd Austin ကစီစဉ်နေပါတယ်။ဒီလိုသတင်းတွေကိုဥစားတင်ပြပေးမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။ကိုစော်မိုးကျော်ရေးအခုလိုသတင်းတွေအပီမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြမရွေးရအတာတကြံပွဲကို UNESCO ICH ကကနဦးစီးရင်ဝင်သွားတာမှာသာသနာ့ရေးနဲ့ယဉ်ကျေးမှုဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူက
ကျွန်တော်တို့မြန်မာနိုင်ငံရဲ့ခြေတုံးကလေးကဆောင်ရွက်ခဲ့တဲ့အတာကြံပွဲတွေနောက်ပြီးလို့ရှိရင်ပုဂံခေတ်နိုင်ငံသေးသေးကြီးတွေမှာပါတဲ့အထောက်အထားတွေနဲ့ပြည့်ပြည့်စုံစုံနေတဲ့အတွက်အခုမှ domination ဝင်သွားတယ
်။ရခိုင်ဘက်မှာတော့စစ်ဘေးဒုက္ခတွေသိမ်းချီအငတ်ဘေးနဲ့ရင်ဆိုင်နေရတော့နေပါတယ်။နောက်ကရဒေသခေါ်ကင်းဒီဘက်မှာတော့ဒီစစ်ဘေးနဲ့နောက်ရေဘေးကြောင့်ပါအရေးပေါ်အကူအညီတွေလိုအပ်နေပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေကိုဇက်တိုက်နှဆိုင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကုစော်မှုချွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်မှာရွေးကောက်ကံသမ္မတဒေါ်နယ်ထရန့်ကအိမ်မျိုးတော်အရာရှိချုပ်တာဝန်အတွက် Republican Party အတွက်မဟာဗျူဟာရေးဆွဲသူဆူဇီဝိုင်းကိုရွေးချယ်လိုက်ပါတယ်အမေရိကန်သမ္မတရုံးမှာဩဇာအညောင်းဆုံးဖြစ်တဲ့အိမ်မျိုးတော်အရာရှိချုပ်တာဝန်အတွက်တမိုင်းမှာပထမအဦးဆုံးအမျိုးသမီးကိုတာဝန်ပေးဖို့ဒေါ်နယ်ထရန့်ကရွေးချယ်လိုက်တာဖြစ်ပါတယ်။ဆူဇီဝိုင်းဟာတန်းကြပ်ခံနိုင်သူ၊ထက်မြက်သူ၊စမ်းသစ်တဲ့အမြင်ရှိသူ၊အများလေးစားခံရသူဖြစ်တယ်လို့ရွေးကောက်ခံသမ္မတထရန့်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူဟာအခုရွေးကောက်ပွဲမှာထရန့်ပြန်လည်အနိုင်ရဖို့အဓိကကျတဲ့မဲဆွယ်စည်းရုံးရေးမန်နေဂျာနှစ်ယောက်ထဲကတစ်ယောက်ဖြစ်ပါတယ်။ဆူဇီဝိုင်းဟာ1980ပြည်နှစ်ပိုင်းကလည်း Ronald Reagan သမ္မတဖြစ်လာရေးမဲဆွယ်စည်းရုံးပွဲအဖွဲ့မှာပါဝင်ခဲ့သလို2018ခုနှစ်က Florida ပြည်နယ်မှာ Republican Party ဝင် Ron DeSantis ပြည်နယ်အုပ်ချုပ်ရေးမှူးအရွေးခံရအောင်ကြိုးပမ်းပေးခဲ့သူတစ်ယောက်လည်းဖြစ်ပါတယ်။ Trump ဆိုတာတည်းမှာပါမယ်ဝင်ကြီးတာဝန်တွေကိုတော့လာမယ့်ရက်ပိုင်းသတင်းပတ်ပိုင်းတွေအတွင်းမှာရွေးချယ်မယ်လို့မျှော်လင့်ရပါတယ်။ဝင်ကြီးအဖွဲ့ထဲမှာကာကွယ်ရေးနဲ့နိုင်ငံခြားရေးဝင်ကြီးဌာနဝင်ကြီးတွေအပါအဝင်ဝင်ကြီးဌာန15ခုအတွက်ဝင်ကြီးအဖွဲ့ဝင်တွေကိုသမ္မတကရွေးချယ်ခန့်အပ်မှာပါတချိန်တည်းမှာလည်းအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးနဲ့အိမ်ပြိုတော်အရာကြီးချုပ်စတဲ့တာဝန်တွေကိုဝင်ကြီးအဆင့်နဲ့တန်းတူအကြီးအကဲနေရာဆင်နေရာကိုလည်းခန့်အပ်ထားမှာပါဒုသမ္မတနဲ့အိမ်ပြိုတော်အကြီးအကဲယာရုကလွယ်လို့အခြားတာဝန်အဆင့်ယာရုခံထားမှုတွေမှာအထက်လွှတ်တော်ရဲ့အတည်ပြုချက်ရယူရမှာဖြစ်ပါတယ
်အခုလည်းအမေရိကန်သမ္မတအခုလိုအမေရိကန်သမ္မတရွေးကောက်ပွဲအပြီးကာကွယ်ရေးတာဝန်တွေကိုလည်းချော့ချော့မွေ့မွေ့လွှဲပေးနိုင်ဖို့ကာကွယ်ရေးဝန်ကြီး Lloyd Austin ပြင်ဆင်နေပါပြီ။အမေရိကန်သမ္မတသည်ရွေးချယ်ပြီးပြီဖြစ်တဲ့အတွက်ကာကွယ်ရေးဝန်ကြီးဌာနရဲ့တာဝန်လွှဲပြောင်းရေးကိစ္စတွေမှာအတက်နိုင်ဆုံးချော့ချော့မွေ့မွေ့နဲ့တည်တည်ငြိမ်ငြိမ်လှုပ်ဆောင်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Austin ကမနေ့က Florida ပြည်နယ် Miami မြို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။
နိုင်ငံသားတွေကသမ္မတ
we will be focused on
ဖြစ်တဲ့အတွက်နိုင်ငံသားတွေကသမ္မတသစ်ကိုရွေးချယ်ပြီးပြီဖြစ်တဲ့အတွက်ပြီးခဲ့တဲ့6နှစ်အတွင်းဆောင်ရွက်ခဲ့တဲ့အရေးကြီးတဲ့လုပ်ငန်းတွေပေါ်မှာကာကွယ်ရေးဝန်ကြီးဌာနအနေနဲ့ဆက်ပြီးတာဝန်ယူလှုပ်ဆောင်နိုင်ဖို့လွှဲပြောင်းပေးသွားမှာပါလို့ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောသွားခဲ့တာပါပြီးခဲ့တဲ့6နှစ်အတွင်း American ကာကွယ်ရေးဝန်ကြီးဌာနအနေနဲ့နေတိုးမာမေအဖွဲ့နဲ့အတူ Indo-Pacific ဒေသလက်တွဲဘက်နိုင်ငံတွေနဲ့မဟာဗျူဟာရအောင်မြင်မှုတွေရအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့လည်းသူကပြောခဲ့ပါသေးတယ်။သမ္မတသစ်ဟာကာကွယ်ရေးဦးစီးချုပ်ဖြစ်တဲ့အတွက်သူ့မှာအထူးအခွင့်အာဏာရှိတဲ့အကြောင်းဘယ်သူတွေကိုရွေးချယ်မယ်ဘယ်သူတွေကိုတာဝန်ကနေဖယ်ရှားမယ်ဆိုတာတွေကိုတော့က ကြိုတင်မခံမှန်းကျင်ပါဘူးလို့ဝန်ကြီးအော်စတင်ကဆက်ပြောခဲ့ပါသေးတယ်။အမေရိကန်မှာသမ္မတစစ်တက်လာရင်လည်းအမေရိကန်ပြည်ထောင်စုနဲ့အတူလက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ဥရောပကောင်ဆောင်တွေဘက်ကလည်းပြောထားပါဗျ။ဥရောပကောင်ဆောင်အားလုံးအမေရိကန်နဲ့ခိုင်မာတဲ့ဆက်ဆံရေးလိုလားတယ်လို့ EU ဥရောပကောင်စီအကြီးအကဲ Charles Michel ဒီနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာအာဖရိကန်နယ်ပါအမေရိကန်လူမဲတချို့ရဲ့လက်ကင်ဖုန်းတွေစီကိုလူမျိုးရေးအရာနှိမ့်ချစော်ကားတဲ့ message စာတို့တွေရောက်လာတဲ့အပေါ်သက်ဆိုင်ရာကစုံစမ်းနေပါတယ်။ဝါကွန်ခုဘဝါကွန်ခြံတွေကိုသွားကြပါဆိုတာမျိုးကျွန်တွေလို့ရည်ညွှန်းဖော်ပြတဲ့ message တွေအာဖရိကန်အမျိုးသားလူငယ်နဲ့ចောင်းသားတချို့စီကိုရောက်လာခဲ့ပါတယ်ဒီလောက်ရဟာပုံမှန်မဟုတ်တယ်လို့ပုံမှန်ဖြစ်သွားမှာမျိုးလက်မခံနိုင်ဘူးလို့လည်းနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့ NAACP အဖွဲ့ရဲ့ဥက္ကဋ္ဌ Derek Johnson ကကြေညာချက်ထုတ်ပြန်ကန့်ကွက်ပါတယ် Alabama မြောက် Carolina Virginia Pennsylvania အပါအဝင်ပြည်နယ်တချို့က African American တွေစီ message တွေရောက်လာတာဖြစ်ပါတယ် America မှာတစ်ချိန်က Johnson ရှိခဲ့ခြင်းကအဲ့ဒီပြည်နယ်တွေကစိုက်ပျိုးရေးခြံတွေမှာလူမဲတွေကိုကျွန်းအဖြစ်ခိုင်းစေခဲ့ကြတာဖြစ်ပါတယ်။နယူးယောက်၊ကယ်လီဖိုးနီးယား၊တင်နစီပြည်နယ်တွေမှာလည်းအခုလိုဘယ်ကမှန်းမသိတဲ့ message တွေရရှိခဲ့ပါတယ်။ FBI ပြည်ထောင်စုစုံစမ်းရေးဌာနကတော့ဒီကိစ္စသိရှိထားကြောင်းနဲ့တရားရေးဌာနအပါအဝင်အခြားဌာနတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ပြည်ထောင်စုဆက်သွယ်ရေးကော်မရှင်ကလည်းအခုလို text message ပို့တဲ့ကိစ္စကိုစုံစမ်းနေတယ်လို့ပြောပါတယ်။ဒီ phone message တွေဘယ်သူပို့နေတယ်လဲဆိုတာမသိရသေးသလိုဘယ်သူစီကိုအဓိကထားပို့နေတယ်ဆိုတာကိုလည်းစာရင်းအပြည့်စုံမသိရသေးပေမဲ့စာရောက်လာသူတချို့အထက်မှာအထက်တန်းနဲ့ကောလိပ်တက္ကသိုလ်ကျောင်းကလူမဲလူငယ်တွေပါဝင်ပါတယ်
။ရုရှားကျူးကျော်စစ်ကိုရရေးအတွက်ဥရောပကအလျှော့ပေးစရာမလိုဘူးလို့ယူကရိန်းသမ္မတကပြောလိုက်ပါတယ်။ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်နေမှုရပ်တန့်ဖို့အတွက်ဥရောပအနေနဲ့ရုရှားကိုအလျှော့ပေးလိုက်လျောဖို့ဆိုတာဟာလက်ခံနိုင်စရာမရှိပါဘူးလို့ယူကရိန်းသမ္မတဗလော်ဒီမာဇလန်စကီကမနေ့ချက်တာရင်းနေ့ကပြောဆိုလိုက်တာပါ။ဟန်ဂေရီနိုင်ငံမှာလုပ်နေတဲ့ဥရောပထိပ်သီးစည်းဝေးမှာပူတင်ရဲ့တောင်းဆိုမှုတချို့ကိုလိုက်လျောဖို့တိုက်တွန်းတဲ့ဥရောပခေါင်းဆောင်တချို့ကိုလည်းသမ္မတဇလန်စကီကလက်မခံနိုင်ကြောင်းတုံ့ပြန်ခဲ့ပါတယ်။အဖြစ်အခက်ရဆဲဖို့ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ရဲ့တိုက်တွန်းချက်ကိုလည်း NDA ကြီးပြီးတာဝန်မေ့ရကြတယ်လို့သမ္မတဇလန်စကီကပယ်ချခဲ့ပါတယ်။ယူကရိန်းပေါ်တိုက်ခိုက်နေမှုကိုရပ်တန့်လိုရဆိုရင်ယူကရိန်းရဲ့မဟာမိတ်တွေအနေနဲ့ရုရှားတိုက်ရိုက်ဆွေးနွေးပါလို့ရုရှားဆိုရကအစိုးရကပြောဆိုခဲ့ပါတယ်။အနောက်တိုင်းနိုင်ငံတွေအနေနဲ့ရုရှားနဲ့တိုက်ရိုက်ဆွေးနွေးမလား။ယူကရိန်းပြည်သူတွေဆက်ပြီးပျက်စီးဆုံးရှုံးစေမလားဆိုတဲ့နှစ်ခုတည်းကတစ်ခုကိုရွေးပါလို့ရုရှားလုံခြုံရေးကောင်စီဖွဲ့ဝင်ဆာဂေးရှိုဂူကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှသမ္မတဟောင်းထရမ့်ရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်ယူကရိန်းအတွက်ရေရှည်အထောက်ပံ့တွေတန်တရားတိုးလာချိန်မှာယူကရိန်းအနေနဲ့စစ်ရေးအကူအညီတွေအတွက်သူ့ရဲ့မဟာမိတ်တွေကိုတွန်းအားပေးတောင်းဆိုနေချိန်မှာအခုလိုဖြစ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညာပိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာပိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190ကီလိုဟတ်1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့တောက်ကြနေညာဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ဂါဇာစစ်ပွဲအတွင်းသေဆုံးသူ900ရာခိုင်နှုန်းကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပြီးဒါဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအခြေခံမူတွေကိုစနစ်တကျထုတ်ပေါက်တာဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်ကစခဲ့တဲ့ဂါဇာကမ်းမြောင်အစ္စရေးနဲ့ဟာမတ်စစ်ပွဲအစောပိုင်း9လအတွင်းသေဆုံးသူ8100ကျော်ရှိခဲ့တယ်လို့ကုလသမဂ္ဂရုံးကဖော်ပြပါတယ်။ဂါဇာကျန်းမာရေးဌာနစီးရင်နေအရတော့အခုထိတစ်နှစ်ကျော်စစ်ပွဲကာလအတွင်းသေဆုံးသူ4300ကျော်ရှိပြီလို့ထုတ်ပြန်ထားပါတယ်။သေဆုံးသူအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပြီးဒါဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအခြေခံတွေကိုစနစ်တကျချိုးဖောက်တာဖြစ်တဲ့အတွက်တရားဥပဒေကြောင့်အရအေးအေးယူဖို့လိုအပ်ကြောင်းနဲ့ဒီအတော်တွင်သက်ဆိုင်ရာအချက်အလက်အထောက်အထားတွေကိုစုဆောင်းထိန်းသိမ်းထားတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Vocal Talk ကပြောဆိုပါတယ်။အစ္စရေးကတော့ဒါနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး
။အစ္စရေးဘောလုံးပရိသတ်တွေနယ်သာလန်မှာအတိုက်ခိုက်ခံလိုက်ရပါတယ်။နယ်သာလန်နိုင်ငံအမ်စတာဒမ်မြို့တော်မှာအစ္စရေးဘောလုံးကလပ်အသင်းကိုလာရောက်အားပေးသူတွေအခုလိုတိုက်ခိုက်ခံခဲ့ရတဲ့အပေါ်နယ်သာလန်နဲ့အစ္စရေးကောင်ဆောင်တွေကလည်းဝေဖန်ပြစ်တင်လိုက်ကြပါတယ်။ယူရိုပါလိဘောလုံးပွဲစဉ်အတွက်အင်ရှင်နယ်သာလန်ကလပ်အသင်း Ajax နဲ့အစ္စရေးကလပ်အသင်း မက်ကာဘီတယ်လီဗီတို့ကြတာရီနေကကစားခဲ့ကြတာမှာပွဲမဆခင်မှာရောပြီးပြီးချိန်မှာပါအစ္စရေးတင်းကိုအားပေးသူတွေနဲ့ပါလက်စတိုင်းလူလာသူတွေအထီးကယုံဖြစ်ခဲ့ကြတာပါအထီးကယုံဖြစ်ခဲ့ကြတာပါ၅ဦးထက်မနည်းတရားရပြီး60ကျော်ကိုဖမ်းထားတယ်လို့နယ်သာလဲရဲတပ်ဖွဲ့ကဒီနေ့တောက်ကြနေမှာပြောပါတယ်အကြမ်းဖက်မှုတွေဖြစ်မှာကိုစိုးရင်လို့ဘောလုံးကွင်းနားမှာပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြပွဲတွေမလုပ်ရဖို့ကိုလည်းအမ်စတာဒန်မြို့တော်ဝန်ကတားမြစ်ထက်တဲ့ထားတဲ့ကြားတွေကအထီးကယုံဖြစ်လာခဲ့တာပါဘဲကစပြီးတိုက်ခတ်မှုဖြစ်တယ်လဲဆိုတာအတိအကျမသိရသေးပေမဲ့ဂျူးမုံတီးမှုအခြေခံတဲ့တိုက်ခတ်မှုဖြစ်တယ်လို့အမ်စတာဒန်မြို့တာဝန်ရှိသူတွေကဖော်ပြပြောဆိုခဲ့ပါတယ်အခုလိုရေးစရီးတွေကိုတိုက်ခိုက်တာဟာလက်ခံနိုင်စရာမရှိကြောင်းနဲ့ပါဝင်ပတ်သက်သူတွေကိုဥပဒေအရအရေးယူသွားမယ်လို့လည်းနယ်သာလဲဝန်ကြီးချုပ်ဒစ်စကူဖ်က X လူမှုကွန်ရက်ကနေပြောကြားခဲ့ပါတယ်နိုင်ငံသားတွေကိုကယ်ဆယ်နိုင်ရေးနယ်သာလန်ကိုလေနစီးဆီလိုဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတရာဟုကညွှန်ကြားထားတယ်လို့အစ္စရေးဝန်ကြီးချုပ်ယုံကလည်းထုတ်ပြန်ခဲ့ပါတယ်ဘောလုံးပွဲမှာ Netherlands Ajax အသင်းကအစ္စရေးမက်ကာဘီတယ်လီဗီအသင်းကို၅ဂိုးကိုမရှိနဲ့အနိုင်ရခဲ့တာပါခင်ဗျာ
တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အခွင့်အရေးဥပဒေ၂ရပ်ကိုဖိလစ်ပိုင်ကပြဋ္ဌာန်းလိုက်တဲ့အတွေ့တရုတ်နိုင်ငံဆိုင်ရာဖိလစ်ပိုင်တန်အမတ်ကြီးကိုဆင့်ကော်ကန့်ကွက်လိုက်တဲ့အကြောင်းတရုတ်နိုင်ငံသားရဲဝန်ကြီးဌာနကပြောပါတယ်ဖိလစ်ပိုင်ရေကြောင်းနယ်နိမိတ်နဲ့ကျွန်းစုတွေနဲ့ပင်လယ်လန်ကျောင်းဆိုင်ရာဥပဒေသစ်နှစ်ရပ်ဖိလစ်ပိုင်သမ္မတဖာဒီနန်မာကိုစ်ဂျူနီယာကလက်မှတ်ရေးထိုးပြီးသိမ့်မချခင်မှာပဲတရုတ်နိုင်ငံကပြင်းထန်တန်ကန့်ကွက်တဲ့အကြောင်းကြားလာတာပါဖိလစ်ပိုင်ဥပဒေရဲ့ရေကြောင်းနယ်နိမိတ်သတ်မှတ်ချက်ထဲမှာစကာဘိုရိုရှိုဝယ်နဲ့စပရလီကျွန်းစုလို့ခေါ်တဲ့ဟွမ်ယန်နဲ့နန်ရှာကျွန်းစုတွေကိုတရားမဝင်ထည့်သွင်းထားတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကကန့်ကွက်ပါတယ်ရေပိုင်နဲ့အကျဉ်းပွားမှုတွေကြောင့်တရုတ်ရေတပ်နဲ့ဖိလစ်ပိုင်ကမ်းခြေစောင်းတပ်တွေအကြားတင်းမာမှုတွေတိုးလာနေခြင်းရှိမှာဖိလစ်ပိုင်နိုင်ငံကဥပဒေအသစ်ကိုပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုတရုတ်ကပိုင်ဆိုင်တယ်လို့ပြောဆိုထားတာတွေဥပဒေနဲ့မညီတဲ့အကြောင်း Netherlands နိုင်ငံ The Hague မြို့နိုင်ငံတကာစီရင်ထုံးဆုံးဖြတ်ဆိုင်ရာအမြဲတမ်းခွင့်ရက2016ခုနှစ်မှာဆုံးဖြတ်ခဲ့ပေမဲ့တရုတ်ကဒီဆုံးဖြတ်ချက်ကိုလက်ခံခြင်းမရှိပါဘူး။
ဂျပန်နိုင်ငံမှာတော့ဝန်ကြီးချုပ်သစ်ရွေးချယ်ဖို့ပါလီမန်အထူးစီဝေးတရက်ကိုရှေ့တင်လာနေမှာကျင်းပတော့မှာပါအခုလိုဂျပန်ဝန်ကြီးချုပ်သစ်ရွေးချယ်ရေးလောင်းမဲ့နိုဝင်ဘာ17ရက်နေ့ဒီတနင်္လာနေ့မှာစတင်ကျင်းပတော့မှာမို့လက်ရှိအာဏာရပါတီခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ရှီဂါရူအီရှီဘာယောနောက်နိုင်ငံအတိုက်ခံယိုရှီဟီကိုနိုဒါယောပါတီငယ်လေးတွေရဲ့ထောက်ခံမဲရဖို့စီအောင်နေတာစတင်နေပါပြီဂျပန်နိုင်ငံကိုနှစ်ပေါင်း80ကြာအုပ်ချုပ်လာခဲ့တဲ့လက်ရှိအာဏာရ Liberal Democratic Party LDP ဟာအောက်တိုဘာလ29ရက်နေ့ကရွေးကောက်ပွဲမှာလွှတ်တော်ရဲ့အများစုနေရာတွေကိုထိန်းချုပ်နိုင်ခြင်းမရှိတော့ပါဘူး။ဂျပန်လွှတ်တော်မှာအများစုနေရာရဖို့ပါတီတွေအနေနဲ့အမှတ်နေရာ233နေရာလိုအပ်ပေမဲ့သူ့ရဲ့လက်အောက်ခံလက်တွဲဘက်ကိုမီတိုပါတီနဲ့အတူအမှတ်နေရာ215နေရာမှသာအနိုင်ရခဲ့ပါတယ်။အထူးကအတိုက်ခံဖွဲ့စည်းပုံဆိုင်ရာဒီအာဂရီနဲ့ပတ်သက်ပြီးတော့ဒီမိုကရက်တစ်ပါတီက148နေရာအနိုင်ရရှိခဲ့ပါတယ်။အာနာယလီဘရယ်ဒီမိုကရက်တစ်ပါတီဟာပြီးခဲ့တဲ့နှစ်အတွင်းအယူသီးခဲ့တဲ့အဖွဲ့တစ်ဖွဲ့ဖြစ်သတ်မှတ်ခံထားတဲ့ဘာသာရေးအသင်းတစ်ခုနဲ့ပတ်သက်တာဘယ်ကရမှန်းမသိတဲ့အလှူငွေတွေနဲ့အရှုပ်တော်ပုံတွေရင်ဆိုင်ခဲ့ရတာကြောင့်လူလူထောက်ခံမှုကျဆင်းလာနေခဲ့ပါတယ်ခင်ဗျာ FIO American တဲ့နိုဝင်ဘာလ10ရက်တောက်ကြညအထူးကြဆုံးသတင်းတွေကိုကုဆော်မှုကြောင့်လည်းပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့မြမရိုးရအတာတကြံပွဲကိုကုလသမဂ္ဂ UNESCO ICH ကနဦးစရင်ဝင်သွားခဲ့တာပါမြမရိုးဟာအတာတကြံပွဲတွေကို UNESCO ရဲ့ကမ္ဘာ့ထရမဲ့ယဉ်ကျေးမှုအမွေအနှစ် ICH စရင်မှာထည့်သွင်းဖို့ကနဦးရွေးချယ်ခံလိုက်ရပါတယ်သက်သေနားလည်တဲ့ပညာရှင်တွေနဲ့ပူပေါင်းပြီးသက်သေအထောက်အထားတွေစုဆောင်းတင်ပြခဲ့လို့အဆိုပြုစာတွဲတင်သွင်းခဲ့တဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနတာဝန်ရှိသူတွေက VOA ကိုပြောပါတယ်မြန်မာတကြယ် UNESCO ရဲ့ပနားမစာရင်းဝန်ထမ်းနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမြတ်မှုပြောပြပေးပါဦးခင်ဗျာ
ကမ္ဘာနိုင်ငံတွေမှာလက်နဲ့ဖမ်းဆောင်လို့မရတဲ့အမွေအနှစ်တွေရေရှည်တည်တံ့စေဖို့အတွက်ကုလသမဂ္ဂ UNESCO ကထရမ်မဲ့ယဉ်ကျေးမှုအမွေအနှစ် Intangible Cultural Heritage အဖြစ်နဲ့သတ်မှတ်စာရင်းသွင်းလေးရှိပါတယ်အခု2024ခုနှစ်အတွက်အဆိုပြုတင်ပြကြတဲ့ထဲကမြမရိုးရနှစ်သစ်ကူအတာကြံပွဲတော်ကိုလည်း ICH စီးရင်မှထည့်သွင်းနိုင်ဖို့အတွက် UNESCO ကကနဦးရွေးချယ်လိုက်ပါတယ် ရှေးစင်ဆက်ခေတ်တွေကလေးကမြမရိုးရတကြံပွဲတော်ဆင်နွှဲလာခဲ့ကြပုံကိုခိုင်လုံတဲ့အထောက်အထားတွေစူးစီးပြီးတော့ကမ္ဘာယဉ်ကျေးမှုအမွေနဲ့စည်းဝင်နိုင်အောင်ကြိုးပမ်းခဲ့တယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအာကာကျော်က VOA မြန်မာပိုင်းကိုပြောပြပါတယ်
တို့တမတ်ဆက်တွေနဲ့ကိုင်ညီတဲ့အပြင်ကိုရှိမှရှိတဲ့အထောက်အထားပြည်စုံစွာပေါ်ပြနိုင်တဲ့အနေအထားအဲ့ဒီကမှကျွန်တော်တို့မြန်မာနိုင်ငံရဲ့ခြေတုံးကလေးကဆောင်ရွက်ခဲ့တဲ့အတားကြံပွဲတွေနောက်ပြီးလို့ရှိရင်ပုဂံခေတ်နိုင်ငံသေးပကြီးဒီမှာပါတဲ့အထောက်အထားတွေနဲ့ပြည့်ပြည့်စုံစုံနဲ့ပြီးလို့ရှိရင်နိုင်ငံလူနိုင်ငံသားဒီအားလုံးကအစဉ်ဆက်လက်ဆင့်ခံပြီးတော့မှဒါဒုလအတားကြံပွဲကိုဒါဆင်နွှဲတယ်ဆိုတော့အထောက်အထားတွေရောဒါမြန်မာရေးရွှေချေမှုအမွေတစ်ခုနဲ့တစ်ခုပေါ့နော် Delivery Culture Heritage Scene နဲ့ねဆိုပြခဲ့တယ်အဲ့တော့အထောက်အထားတွေပြည့်ပြည့်စုံစုံတင်နေတဲ့အတွက်အခုမှ domination ဝင်သွားတယ
်မြမရိုးရအတားကြံပွဲတော်အစဉ်အဆက်ဆင်နွှဲခဲ့ကြပုံတွေကိုတက်သည့်နားလည်တဲ့ပညာရှင်တွေနဲ့ပူးပေါင်းပြီးတော့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအနေနဲ့တက်သည့်အထောက်အထားတွေစုဆောင်းခဲ့တယ်လို့ပြောပါတယ်ပါရာဂွေးနိုင်ငံမှာ6လဒီဇင်ဘာလရက်ကျင်းပမဲ့19ချိန်မြောက် ICH ကမ္ဘာ့ထရမ့်ရဲ့ယဉ်ကျေးမှုအမွေအနှစ်ညီလာခံကြရင်မြမတကြံပွဲတော်အဆိုပြုစာရဲကိုတရားဝင်စည်းရင်းသွင်းပသွင်းဆုံးဖြတ်မှာဖြစ်ပါတယ်လောလောဆယ်စကားတင်ရွေးချယ်ခံရတဲ့အတွက်အခြေအနေကောင်းနိုင်တယ်လို့ယုံကြည်ကြောင်းသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအာကာကျော်ကပြောပါတယ
်ကျွန်တော်တို့က nomination ဝင်သွားရဆိုတဲ့အနေအထားဆိုလို့ရှိရင်ကျွန်တော်တို့ရှိမှဆိုလို့ရှိရင်ကမ္ဘာအမွေနှစ်တွေကမ္ဘာမှတ်တမ်းအမွေနှစ်တွေအစည်းအဝေးဝင်သွားရတာရှိတယ်ဒီဘက်ကကျင်းပတဲ့ညီလာခံကြီးမှာစီဝေးမှာဆိုလို့ရှိရင်သူတို့တွေဒါဆုံးဖြတ်ကြရတယ်ထောက်ခံတဲ့နိုင်ငံတွေလေကြောက်ဖြစ်တင်ပါတယ်ဆိုတဲ့အခြေအနေတွေဒါရင်နဲ့ပတ်သက်ပြီးတဲ့အခါကျတော့မှအကြိုက်ချက်တပါပရိယာနေပြီးတော့မှဆုံးဖြတ်တာပါတခုပြောချင်တာကတော့ကျွန်တော်တို့မြန်မာရိုးရာယဉ်ကျေးမှုမဟာတကြံအတာတကြံပြီးဒါနှစ်စဉ်ဆင်နွှဲနေတယ်ရှိမှလည်းရှိခဲ့တယ်စာပေထောက်ထားရလည်းရှိတယ်မှတ်တမ်းမှတ်ရရလည်းရှိတာဖြစ်တဲ့အတွက်အထောက်အထားအချက်လက်ကိုတော့နိုင်ငံကိုယ်စားဝန်ကြီးဌာနနေပြီးတော့မှဒါနိုင်ငံလူနိုင်ငံသားအားလုံးအတွက်ဝန်သားစရာတင်ကောင်းဖြစ်အောင်ဒီပြည်သူတို့တင်ပြထားရှိပြီဖြစ်ပါတယ်အဲ့ကာလအောင်ကြားတော့ဝင်ရောက်စရာတည်းကျွန်တော်တို့အတူတူကြားရမယ်လို့မျှော်လင့်ပါတယ
်2024ခုနှစ်အတွက်ကမ္ဘာ drum အမွေအနှစ် ICA စာရင်းဝင်ဖို့ UNESCO ကိုတင်သွင်းထားတဲ့စာရင်းပေါင်း66ခုကိုစဉ်းစားဆုံးဖြတ်မယ်လို့ UNESCO ရဲ့ website မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အပြုမျိုးဟောင်းတွေဖြစ်တဲ့ဟန်လင်းဘိတ်တနိုးတရေခေတ္တရာနဲ့ပကံဒေသတွေကတော့World Heritage ကမ္ဘာအမွေနှစ်စည်းရင်းမှာဝင်ထားပြီးသားဖြစ်ပါတယ်။နှစ်စဉ်ဧပြီလမှကျင်းပတဲ့မြန်မာတို့ရဲ့နှစ်သစ်ကူရိုးရအတာတကြံပွဲတော်ကိုတော့ ICH ကမ္ဘာ drum အမွေနှစ်စည်းရင်းမှာပါဝင်နိုင်ဖို့အခုကြိုးစားတာဖြစ်ပါတယ်ရှင
်။မြန်မာရေဝါအတာတကြံပွဲ UNESCO ICH ကနေဦးစည်းဝင်သွားတာကိုမဆုမြတ်မှုပြပြပေးခဲ့တာပါ။အခုတော့ရခိုင်စစ်ဘေးဒုက္ခတွေသိမ့်ချီအငတ်ဘေးနဲ့ရင်ဆိုင်နေရတာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော်အေအေကြားလက်နက်ချီတဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာနေတာကြောင့်နေရက်စွန့်ခွာထွက်ပြေးနေရသူတစ်နေ့ထက်တစ်နေ့ပိုတိုးလာနေပါလေ။လလော့ဆယ်အထိရခိုင်စစ်ဘေးဒုက္ခတွေခံမှန်းချီ6သိန်းထက်မနည်းရှိနေတယ်လို့စစ်ဘေးဒုက္ခတွေရေးကူညီနေသူတွေကလည်းပြောပါလေ။နေရေးစားရေးကြမ်းမရေးခက်ခဲတွေရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခတွေရဲ့အခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကူညီချက်ပြောပြပေးပါဦးခင်ဗျာ။
ရခိုင်ပြည်နယ်တောင်ပိုင်းရောမြောက်ပိုင်းမှာမကျန်စစ်ကောင်စီနဲ့အရခတက်တော် AA ကြားလက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့စစ်ဘေးဒုက္ခသည်တိမ့်နဲ့ချီနေပါပြီ။ရခိုင်ပြည်နယ်တစ်ခုလုံးမှာစစ်ဘေးဒုက္ခသည်6သိန်းထက်မနည်းရှိနေပြီလို့စစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ကိုဝေဟင်အောင်က VOA ကိုပြောပါရစေ
။ရခိုင်ပြည်တပြင်းနှလုံးအတိုင်းအတာအရကျွန်တော်တို့ကောက်ခံထားတဲ့စီးရင်ကကြရင်လူဦးရေ9သိန်းကျော်လောက်ရှိတယ်။ပြီးတော့အသေးသေးတိုးလာတာနဲ့ကျွန်တော်တို့လမ်းလမ်းမမိန်တာနဲ့ဆိုရင်စုစုပေါင်းစီပင်းဆောင်က6သိန်းကျော်လောက်ရှိမယ်လို့ကျွန်တော်တို့တွက်ဆရပ
ြလက်ရှိမှာတော့စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေမရတာကြောင့်စားဝတ်နေရေးကျန်းမာရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပြီးသူတို့အတွက်အရေးပေါ်စားနပ်ရိက္ခာတွေအရေးတကြီးလိုအပ်နေတယ်လို့ကိုဝေဟင်အောင်ကအခုလိုဆက်ပြောပါတယ
်လက်ရှိရခိုင်မှာရှိတဲ့စီပင်းဆောင်တွေကတော့ဟိုစားရတော့ရဲ့နေထိုင်ရေးကတော့တော်တော်လေးအခက်အခဲရှိပါတယ်နော်ရုကူညီပန်ပိုးနိုင်တယ်ဆိုတာကရှိတဲ့စေဘေးရှောင်းတွေရဲ့20ရာခိုင်နှုန်းလောက်တော့မှကျွန်တော်တို့ကကာပါမဖြစ်ဘူးဗျ။ဒီကြားရင်းစစ်ကုပ်စီဘက်ကရာသမြလမ်းတွေကိုအကုန်လုံးဖြတ်တောက်ပိတ်ဆို့ထားတဲ့အတွက်စားနပ်ရိက္ခာရရှိမှုရယ်ဆေးဝါးရရှိမှုရယ်လည်းပြီးတော့ဒီအဝတ်အထည်အမိုးကရရှိဖို့အတွက်ကတော့တော်တော်လေးကိုကြီးကြီးမားမားရင်ဆိုင်နေရပါတယ်
။လက်ရှိတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့တွေမှာမျိုးရင်းစားနပ်ရိက္ခာတွေလည်းပြတ်တောက်နေတဲ့အပြင်စစ်ကောင်စီကလက်နက်ကြီးတွေကိုဥတီရမဲ့ပြစ်နေတာကြောင့်အသက်ဆွန်ပြီးဘေးလွတ်မဲ့နေရာတွေကိုထွက်ပြေးနေရတယ်လို့အမ်းမြုတ်ကန်တူကဗီအိုကိုအခုလိုပြောပါရယ်
ဟိုအရသာတွေအရှင်တွေကတော့ခင်ဗျာကျွန်တော်တို့ဒီမျိုးခံတာတွေကတော့ဘယ်လိုပြောရမလဲသူတို့နှံ့တဲ့လက်ထက်အဲ့ဒီလက်နဲ့ကြီးတွေကပေးကြလို့ကြမ်းမပြီးဒါတွေကိုနေပြီးဆုံးရင်ရတာပေါ့နော်သူအစစအရငကိုတဲ့နေပြီးတော့အဲ့လိုသတိတွေထားကြတာပေါ့နော်ဆောက်ဝနေရတော့ခင်ဗျာဘယ်လိုလုပ်မလဲဆောက်ဝနေရကြမ်းနဲ့ပတ်သက်လို့ကြလို့ကျွန်တော်တို့ဒီမှာဟိုအမှုမှာအရှင်တွေမကောင်းလို့အဲ့လိုတအားအခက်
ကျခိုင်ပြည်နယ်ကမောင်တော်အန်တောင်ကုန်းနယ်ဂွားမြို့နယ်တွေမှာလဲစစ်ကောင်စီနဲ့အေအကြနှစ်ဖက်တိုက်ပွဲတွေနေစဉ်ပြင်းထန်နေတာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့စစ်ကောင်စီကလေကြောင်းကနေပုံကျဲနေတာကြောင့်အရဲသားတွေလည်းထိခိုက်ဒေဆုံးနေရပါတယ်။
လက်တလောထွက်ပြေးလာတဲ့စေဘေးဒုက္ခတွေဟာအဝိတထဲကိုတခုနဲ့ပြေးနေရတာကြောင့်နေစဉ်ဘဝကိုဖျက်ဆီးဖို့ပိုပြီးခက်ခဲနေရတယ်လို့လဲကိုဝေဟင်ကောင်ကအခုလိုပြောပါတယ်။လက်ရှိစေဘေးရှောင်းတွေကကြာရင်ဟိုတိုးလာနေပါတယ်။အထူးသဖြင့်စေပွဲဖြစ်ပေါ်နေတဲ့နေရာတွေပေါ့အန်ဖတ်မာရဲ့ပြီးတောင်ကောက်ကွာအိုက်ဖတ်မာစေဘေးရှောင်းတွေကတောက်လျှောက်ကြီးတိုးလာနေတယ်ခင်ဗျာ။အရှုစေဘေးရှောင် General negotiated Sibish or Hong Roma Generoga, the Akawe Mapupin, I net Shimoma, a Tiga Sibish on Yaro Bobi Kakiwale. Lolo Lenet Trebula, Yare, Duruma, Bama Bamla, Generoga, Nisa Jio in Mabe, General, Simbi, the Low Season Shatara, Beshia.
Tabi, Leshi, Twabini, Yare, Sibi, Doka, the Ridema, Goen Zau Miginwe, Taji Urene, Namajan Dure, Nadashi Yoga, the Rile, Pavare, Akulo, Jama, Makandure, Dwe. Seware Yashibo, Yediji Luani the Lo, Sangadi Winara Jangle, a weird hair, Sauna, Muka Rile, Luani Relo, Sibedoka de Rigo, Kuni Bene Duriga Piovare. The Kaibinema Sikon Sine, Araka Tato, Eja, Tabjobian, Taibori, Satting Ere, Pigare, Natown Satogune, Noima Satoyaniga Sabi, Golan Ilangani, Gozi, Sizem Murigo, Sikon Siga, Peso Tarajao, Didarin, Chigan Sadal Gonine. Ludongo Bisirile Shapa Jelani Vare. Natown Nasato, Natown Nasale, Chella Duya. The Kaibine Sibaiha, Longa Lepamu, Mishidala, Niba Pinibi, Didagan, Natanjo, and Abbe Sime and Yashini de Lule, Gula de Maga, Duemu Joyo, Let Out Yoguya, Stephanie Trembleiga, Yuyamu, Gula de Maga, Yonjo, Trinza, Shilimbo, Mapioare. Daha, Gula de Maga, Pumbuye, Sisi, UNDP Gar, now Song Topian, Sansi Chapchibi.
ရခိုင်ပြည်နယ်တွင်ပြည်ပခရီနှင့်ပတ်သက်လို့အထူးပြုဖော်ပြထားတာပါခင်ဗျာရခိုင်ဘက်မှာလနဲ့ချီတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာနေခြင်းစစ်ဘေးဒုက္ခသည်တင်းချီအငတ်ဘေးနဲ့ရင်ဆိုင်နေရတာကိုကိုငင်းချမ်းပြောပြပေးခဲ့တာပါအခုတော့ကြရပက်ဒေသခေါ်ကင်းဒီဘက်မှာလည်းစစ်ဘေးရေဘေးကြောင့်အရေးပေါ်အကူအညီလိုအပ်နေတာပါရေဘေးတန်ခံထားရတဲ့ကြရပြည်နယ်ကင်းဒီဒေသမှာရင်းနှ ကကြိုးပမ်းနေပါတယ်။မိုးစဘာပြန်လဲစိုက်ပျိုးရေးအတွက်တက်နေသလောက်ထောက်ပံ့ပေးနေတယ်လို့လည်း IEC ကပြောပါတယ်။ဒီစစ်ဘေးရောရေဘေးပါရင်ဆိုင်နေရတဲ့ဒုက္ခတွေတွေအကူအညီလိုအပ်နေတဲ့အချိန်တွေရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမုံပြပြပေးပါအောင်ခင်ဗျာ
။မြန်မာအိမ်နီးချင်းနိုင်ငံတွေကိုစက်တင်ဘာလတုန်းကတိုက်ခတ်ခဲ့တဲ့အင်အားပြင်းယာကီမုန်တိုင်းအဖျားခတ်တဲ့ဒဏ်ကြောင့်ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ကမြို့နယ်၉ခုလောက်မှာလူတွေသေဆုံးတဲ့အထိရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။စစ်ဘေးရှောင်စခန်း၁၆ခုနဲ့ကျေးရွာပေါင်း၅၄ရွာမှာအဆိုးဝါးဆုံးရေဘေးဒဏ်ခံခဲ့ရတာမှာတော့စဘာခင်းဧက၁၀၀၀ကျော်နဲ့နှံစားပြောင်းပြောင်းမှုစတဲ့စိုက်ပျိုးသီးနှံခင်းတွေရေလွှမ်းမိုးခံခဲ့ရလို့ပျက်စီးခဲ့ရပါတယ်။ဒီလိုပျက်စီးဆုံးရှုံးသွားတဲ့စဘာခင်းဧက၁၀၀၀ကျော်ပြန်လည်စိုက်ပျိုးနိုင်ရေးကယင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကတတ်နိုင်သလောက်ထောက်ပံ့ငွေတွေပေးနေပါတယ်လို့အတွင်းရေးမှူးနှစ်ကိုပညာက VOE ကိုပြောပါတယ်
တော်တော်ဆယ်ကတော့ကျွန်တော်တို့ကတက်စီသွားတယ်စပါဆက်ဧကတွေကိုအချက်လက်တွေကောက်ပြီးတော့မှအခုဆက်တိုက်တော့မလုပ်ထားလဲဆိုတော့နိုင်တလောက်ပေါ့နော်ကျွန်တော် IEC မှာရှိတော့လောက်နိုင်တလောက်ဒီဆက်တောင်းသူတွေဒါဆက်ပြုတ်နိုင်ဖို့အတွက်ဟိုမတ်တီဂျီတွေပေါ့နော်ဒါကတော့ခမဲ့ပေါ့နော်အခုတော့အပြီးပိုင်းပေါ့နော် IEC ကိုပြပေးစမ်းလို့ပဲနဲ့တခါတည်းစိုက်တောင်သူတွေတောင်းလို့ရအောင်လေစိုက်ဒီကမရှိနေတဲ့မိသားစု အလိုက်ပေါ့နော်ဟိုထပ်ပတ်ပေးထားတာရှိပါလားဟုတ
်စေရေးပရိပခနဲ့တဘာဝဘေးဒဏ်နှစ်ခုစလုံးရင်ဆိုင်နေရတဲ့စစ်ရှောင်းလူဦးရေကတသိန်းခွဲရှိပါတယ်ရေဘေးကြောင့်ပျက်စီးသွားတဲ့လက်အေကက1800ကျော်ပျက်စီးသွားတဲ့အိမ်ယာက1948ခုရှိတာမို့လို့မိသားစု1938ဆုအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကပြီးခဲ့တဲ့အောက်တိုဘာလဂုံပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်မို့လို့စစ်ဘေးရောရေဘေးပါရင်ဆိုင်နေရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီမှုကိုပြည်ရင်းပြည်ပကဝိုင်းဝန်းပံ့ပိုးကူညီပေးကြဖို့ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကပြီးခဲ့တဲ့အောက်တိုဘာလဂုံပိုင်းတုန်းကဖိတ်ခေါ်ပန်ကြားခဲ့တာဖြစ်ပါတယ်။အခုချိန်ထိတော့လိုအပ်သလောက်အကူအညီတွေရောက်မလာသေးဘူးလို့ IEC ရဲ့အတွင်မှုနှစ်ကိုပညာက VOA ကိုပြောပါတယ်
။ပထမတစ်ခေါက်တော့မှနည်းနည်းလေးအကူအညီနည်းနည်းရတော့နော်ဒီတစ်ခေါက်ကလောကငြိမ်နေတယ်။အဒုတိယတစ်ချိန်ကနော်ဒီပန်တောင်ရေးတော့လောကကငြိမ်ပြီးတော့မှစိတ်ဝင်စားတဲ့လူမရှိသလောက်ပုံစံမျိုးကျွန်တော်တွေ့ရတယ်။အခုချိန်ဒီကလည်းဆက်တွေ့လာပြီးတော့မှကိုညပြဖို့လည်းမရှိတော့ဘူးနော်ဒီဖြစ်တဲ့အနေနဲ့ပေါ့တွေ့ရတယ်အာခြားတစ်ဖက်မှာကတော့အခုချိန်ထိကဒီဘယ်လန့်တောင်ရေကလောက်လို့မပြီးဘူးပေါ့နော်တချို့စခန်းနေဆိုရင်ကျွန်တော်အိမ်ယာတွေကဒီဆက်တာတွေအာဆက်လုပ်နေရတော့ပဲဖြစ်တယ်တချို့ယူရတွေကြီးကြီးပြီးတော့မှအခုရေတန်းကြတာတူတူဒီမှာမမကူညီနိုင်လို့ပေါ့နော
်အခုညီပေးကြတဲ့ပြည်သူတွေအနေနဲ့နှစ်ကြာလာတဲ့အချိန်မှာတော့အရင်ကတော့အကူအညီတွေမထည့်နိုင်ကြတော့တဲ့အခြေအနေမျိုးကိုစိုက်ရောက်နေပါတယ်လို့အတွင်းမှုနှစ်ကိုပညာကပြောပါတယ်။လက်ရှိအခြေအနေမှာတော့ကရင်ပြည်ဒေသကပြည်သူတွေဟာစစ်ဘေးဒဏ်ရေဘေးဒဏ်ကြောင့်အကူအညီတွေတကယ်ကိုလိုအပ်နေပါတယ်လို့သူကပြောပါတယ်ရှင်
။ကြားပြည်နယ်ဒေသအခေါ်ကရင်ပြည်ဘက်မှာစစ်ဘေးရေဘေးဒဏ်ကြောင့်စပားကွင်းတွေပါဖြတ်ပြီးအရေးပေါ်အကူအညီလိုအပ်နေတာမဆုံမလုံပြပြခဲ့တာပါ။အခုတော့အမေရိကန်ဘက်မှာဒီသမရအသွင်ကူပြောင်းရေးကာလပုံပြရုပ်သံပါအမေရိကန်ပြည်ထောင်စုသမရရွေးကောက်ပွဲမှာအနိုင်ရပြီးတဲ့အချိန်ကနေအာဏာလွှဲပေးမဲ့ဇန်နဝါရီလမှာသမရအဖြစ်တရားဝင်ကျန်းသစ္စာချိန်ဆိုတဲ့အချိန်ထိဘာတွေဖြစ်ပျက်လေ့ရှိပါလဲအနိုင်ရသမရလောင်းတဲ့သူ့အဖွဲ့ကဘာတွေပြင်ဆင်နေရပါလဲလက်ရှိသမရနဲ့အစိုးရအဖွဲ့ကရောဘယ်လိုပူးပေါင်းဆောင်ရွက်ပေးနေရလဲဆိုတာတွေကို VOA ပုံပြရုပ်သံမှာကိုဝင်းခန့်မအောင်ပြောပြပေးပါအောင်ခင်
ရွေးကောက်ပွဲနဲ့သမရကျန်းတစ္ဆာကျင်းဆိုပွဲဂျာကာလာကိုအကူပြောင်းကာလာလို့ခေါ်ပါတယ်သမရတစ်ကအစိုးရဖွဲ့ဖို့စီစဉ်ရွေးချယ်ပြီးပြည်တော်စုအစိုးရတစ်တည်းဖြစ်ပေါ်ဖို့ပြင်ဆင်ပါတယ်ဒီလုပ်ကိုအောင်နိုင်ရေးအဖွဲ့ကမဟုတ်ပဲတာဝန်ယူလွှဲပြောင်းရေးအဖွဲ့ကသူ့ငွေစည်းသူ့ဝန်ထမ်းနဲ့သူလုပ်ပါတယ်အစိုးရဖွဲ့တည်းရဲ့အစာပိုင်းရက်တွေမှာလှုပ်ဆောင်ဖို့ရည်မှန်းချက်တွေပြူဟာတွေချမှတ်ပေးပါတယ်သုံးဖြတ်ရမှာတွေကမဲဆွယ်ကလေးတွေကိုမူဝါဒအဖြစ်ဘယ်လိုအကောင့်ထဲဖော်မလဲဘေဟာအရင်ဘေဟာနောက်မှလှုပ်တင်လဲအရှင်သမရလက်ထက်ဆောင်ရွက်မှုတွေပြောင်းသင့်မပြောင်းသင့်စတာတွေဖြစ်ပါတယ်ဒီလှုပ်တွေကိုလှုပ်ဖို့ရုံးကန်းနေရာလိုအပ်တဲ့ငွေကြေးတွေကိုပြည်အောင်စုဆိုရကအစီအစဉ်ပေးပါတယ်လုံခြုံရေးအတွက်နောက်ကျောင်းစုံစမ်းမှုလုပ်ပါတယ်ဒီကူးပြောင်းကာလလုပ်ငန်းအတွက်ပုဂ္ဂလိကအလှူထည့်ခြင်းရင်ဒေါ်လာ9000တိလှူခွင့်ရှိပါတယ်ရွေးကောက်ပွဲကမြန်နေဆိုရင်တာဝန်လွှဲပြောင်းယူရေးအဖွဲ့အချိန်17ပတ်ရပါတယ်ဒါပေမဲ့2000ခုနှစ်အငင်းပွားမှုရှိခဲ့တဲ့ရွေးကောက်ပွဲတုန်းကတော့39ရက်ပဲကျန်တာပါအစင်းသင်းဖြစ်ဖြစ်မဖြစ်ဖြစ်သမရအစ်စ်ကတော့ဇန်နဝါရီလ20မွန်းတက်မှာကျန်းကျင်ရပါတယ်အကူပြောင်းကချောမွေတယ်ဆိုရင်သမရအစ်စ်ကလူကောင်းတွေခန့်အပ်ပြီးရှေးလန်းစင်တွေအတွက်အသင့်ဖြစ်နိုင်ပါတယ်ခင်ဗျာ
အမေရိကန်သမရအစင်ကူပြောင်းကာလပုံပြရုပ်တံကိုဝင်းခံမောင်ပြောပြပေးခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှာတော့မချာခင်ဒုတိယပိုင်းနိုင်ဝက်ခန့်မှာ VO ရဲ့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆုံလင်အမေရိကန်တခွေနဲ့သိပ္ပံနဲ့နေပညာကဏ္ဍတွေလာဖို့ရှိသေးတယ်လို့ဆက်ကြည့်ကြပါအောင်ခင်ဗျာ
VO American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်သံလိုင်းနဲ့ကျမတို့ VO မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ Line Thermometer နဲ့ဖမ်းယူနှာစင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနှာစင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00ကနေ10:00အထိ Line Thermometer 32 kHz 9303ညနဲ့9383ည Line Thermometer 51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00ကနေ17:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ PUMNKN Radio အစီအစဉ်ပါဝင်မနေ့ည Radio ထောက်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOE ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့တင်ဆက်တွေကို VOE ကတင်ဆက်ပေးနေပါတယ
်။မင်္ဂလာညချမ်းမတော်တော်ရှင်များခင်ဗျာ VOE American တန်ကန်နေတောက်ကြညာအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။အခုမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းညဝက်မှာလည်းတူတာဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေမတိုင်ခင်အရင်ဆုံးအမျိုးသမီးကဏ္ဍပါအမေရိကန်သူနာပြည်အဖွဲ့ကြီးကဂုဏ်ပြုခံရသူအကြောင်းကိုဒုတိယပိုင်းဖြစ်နေပြောထားပါတယ်အမေရိကန်ရဲ့အကြီးဆုံးသူနာပြည်အဖွဲ့ကြီးရဲ့အထင်ကရစုချီးမြှင့်ခံရတဲ့အတွက်အမေရိကရောက်မြန်မာပြည်သူတွေအတွက်ကောမြန်မာနိုင်ငံအတွက်ပါသူရှေ့ဆက်လှုပ်ဆောင်လုပ်တဲ့လုပ်တွေအတွက်ခွန်အားအများကြီးရစေတယ်လို့ဒီနေ့အလင်နွိုင်းပြည်နယ်အတွက်အကောင်းဆုံးစေကုသခွင့်ရသူနာပြည်စုချီးမြှင့်ခံရတဲ့မတ်မြရည်နိုင်တာကပြောပါတယ်တချင်းကအဲလဲညွန်ဖြစ်ခဲ့တဲ့သူမအနေနဲ့သူနာပြုတ်လုပ်ကိုဘာကြောင့်စိတ်ဝင်စားလေ့လာခဲ့တာတွေနဲ့ဘာရှိဆက်လွတ်ဆောင်သွားဖို့ရှိတာကိုမခင်ပြုတ်ထွေးပြောပြပေးပါဦးခင်ဗျာ
နာနဲ့ပတ်သက်ပြီးတော့လေကိုကကျွန်မသိထားတာကအရင်တော့ကကြတော့အာ tourist guide တယောက်လုပ်ခဲ့တယ်ပေါ့လေ tourist guide လုပ်ခဲ့ရနေပြီးတော့မှအခုလိုမျိုးဒီတကယ်ကိုစိတ်ရောကိုပါနှစ်ပြီးတော့ဒီသူနာပြုအလုပ်မှာပါဝင်လာတယ်ဘလို့ဖြစ်ပြီးတော့ဒီ tourist guide ဘဝနေပြီးတော့ပေါ့နော်ဒီသူနာပြုဘဝကိုဘလို့များကိုစိတ်ပါခဲ့ရလဲပြောပြပ
ါဟုတ်ကဲ့ပါမဟုတ်အဲ့တော့လွန်ကဟိုပထမနှစ်တက်ကူစတက်နေတော့မှအဲ့ဒီမတက်ခင်ရတဲ့အောင်ပါနားလေနိုင်ငံတကာရဲ့အတွေးခေါ်တွေယဉ်ကျေးမှုတွေတိုးတက်ထွန်းကားမှုတွေပြီးကနိုင်ငံတကာရဲ့အသိဉာဏ်ပေါ်တော့အတွေးခေါ်တွေကိုနားအရင်စိတ်ဝင်စားတာအဲ့ဒီမှာနေမှာအဲ့ဒီတပြိုင်တည်းထဲမှာပဲနားအင်္ဂလိပ်စကားကိုပြီးတော့စိတ်ဝင်စားတာပေါ့နော်မနော်အဲ့တော့အဲ့ဒီမှာနေမှာငါတို့မြို့မှာဒီကဒီအင်္ဂလိပ်ဘာသာစကားသင်တန်းကျောင်းနေပါတယ်တင်ပြပြချင်းနဲ့ဟာအဲ့ဒါဆိုရင်တော့ငါ tourist guide လုပ်ချင်လိုက်တာကိုလည်းအမှုပညာမြန်မာနိုင်ငံတိုင်းတိုင်းယဉ်ကျေးမှုတွေရဲ့အမှုပညာကိုမြန်နိုးတယ်ဒီဘာသာစကားလေးတစ်ခုသင်လိုက်တာ ਨੇ တခြားအရာတွေပါကိုသိဝင်ရမယ်ဆိုပြီးတော့ငါ tourist guide စလုပ်ခဲ့ပါတယ်မှာအဲ့တော့ tourist guide လုပ်တယ် tourist guide license ရတယ်ကိုမြန်မာဟိုဒီခီးသွွားလာရေးဝန်ကြီးဌာနရန်ကုန်ပေါ့နော်အဲ့ဒီကနေပြီးတော့မှ tourist guide license ရတယ်စပြီးတော့အလုပ်လုပ်ခဲ့တဲ့အချိန်မှာကိုကနေတာကိုနေတဲ့မြို့လေးကနေပြီးတော့မှအပြင်မှာရှိတော့တိုင်းသားလူမျိုးပေါင်းစုံရဲ့နော်ယဉ်ကျေးမှုတွေထုံကန်းစင်လာတွေကိုကလေးလာခွင့်ရတဲ့အချိန်မှာအရာကိုစိတ်ဝင်စားတာပေါ့နော်ဥမာနော်အဲ့ဒီကနေမှတစင်ဒီဒေတာတွေကိုဟိုခက်ခဲတဲ့ခေါင်းကြီးတဲ့ဒေတာတွေကိုသွားခွင့်ရခဲ့ပေါ့နော်ဥမာဒီအလောက်ကနေမှတစင်အဲ့ဒီမှာကိုရီးယားနန်းရဲ့ဟိုအတွေ့အကြုံကအဲ့ဒီနေရာမှာလည်းရက်မသွားဘဲနဲ့ဘာလို့ပထမဆုံးစတွေ့တော့ဆိုတော့ကျမ်းမာရေးအခက်အခဲတွေ့ခဲ့ရတယ်မှာကျမရေးမှာတော်တော်ကိုခက်ခက်ခဲခဲနဲ့လေဒီဒေတာခံစည်းရုံတစ်ခုကိုရောက်ဖို့တော့နှစ်ညအေး3ရက်လောက်လမ်းလျှောက်ရတယ်အခက်အနေအထားကိုတွေ့ရတဲ့အချိန်မှာအခုလုံးခဲ့ရတဲ့အလုပ်ကအဲလမ်းညောင်အလုပ်ကိုချစ်တယ်ညံ့နိုးစော်ညာလည်းပဲတီးထက်ပူပြီးတော့တံပိုးရှိတယ်လူမှုအတိုင်းဝန်းကိုစောင့်ရှောက်နေတဲ့အလုပ်ကလေးတစ်ခုညာလုံးလို့ရရင်ကောင်းပါဆိုအဲ့ဒီမှာနေတာသဘောပေါက်သွားတာသူနာပြူးလုံးမယ်ဆိုပြီးတော့စိတ်ကချက်ချင်းရောက်သွားတာပေါ့အဲ့ဒီကနေမှတစ်ဆင့်သူနာပြူးဟိုပို့ပြီးတော့မှမြန်လို့တယ်ဟောတူနာပြူလုပ်ငန်းဟာပို့ပြီးတော့တံပိုးရှိတယ်ပေါ့နော်မြင့်မြတ်တယ်ဆိုတော့ကိုသဘောပေါက်ပြီးတော့အဲ့မှတူနာပြူစပြီးတော့မှတန်းတန်းတက်မယ်တက်တူတက်မယ်ဆိုဖြစ်တာပါမှာ
အဲ့တော့အမေရိကန်ပြည်တော်စုမှာရောဒီတူနာပြူတန်းတန်းယူတာဘွဲယူတာရောဘယ်လိုဖြစ်ခဲ့လဲပြောပြပါ
ဟုတ်ကဲ့ပါရှင်အဲ့တော့နန်းကမြန်မာပြည်မှာတက်တူပြီးတဲ့အချိန်မှာနန်းအသက်ကဒီတူနာပြူတက်ကတူပြန်မြန်မာပြည်မှာပဲဆက်တက်ခွင့်မရှိဘူးမှာဘာလို့ဆိုတော့သူတို့မှာကန့်သက်ချက်ကလေးရှိတော့နန္ဒာတခြားနေရာမှာတက်ဖို့ဗနိုင်ငံတကာမှာတက်ဖို့စပြီးတော့မှကြည့်တဲ့အချိန်မှာ assumption တက်ကတူလို့ခေါ်ရမှာယူရီးယားနိုင်ငံဘန်ကောက်မြို့မှာရှိပါတယ်ရှင်အဲ့ဒီမှာတက်ကတူစဝင်ပါလေမှာအဲ့တော့သူက international program အင်္ဂလိပ်လိုသင်တယ်ဟိုပညာသားတွေအင်္ဂလိပ်လိုသင်တယ်အဲ့ဒီမှာစပြီးတော့သင်တဲ့အချိန်မှာနှစ်နှစ်ခွဲလောက်လဲကြာရောနန္ဒာငါတက်ကတူလာပြီးအခါကျတော့ကျောင်းဟိုလာပြီးတော့မှ visiting professor လို့ခေါ်ရလာပြီးတင်နေအမေရိကအစီအမတယောက်နဲ့တွေ့ရပေါ့နော်မနော်အဲ့မှာနန္ဒာလဲကိုထုံးစံတိုင်းပေါ့နော်ဒီနိုင်ငံကပညာရေးကိုတအားစိတ်ဝင်စားတယ်လေးစားတယ်ပြီးတော့ဟိုမျိုးသမီးတွေအတွက်ပညာရေးကတကယ်ကိုခက်ခဲတဲ့မှောင်ပိန်းတဲ့နေရာမှာလင်းရောက်မယ်လीမှာလင်းရောက်မယ်အဲ့ အဲ့တော့သူကနေမှတစ်စင်နာရဲတဲ့အဲ့ဒါဆိုရင်လည်းဟိုဟဝိုင်ယီတက္ကသိုလ်တက်ပါလားတဲ့အဲ့တော့ဟဝိုင်ယီဆိုဘယ်နေမှောင်ဆိုရှာကြည့်တော့သူကတဲ့ကဘာအရှိချမ်းနဲ့အနောက်ချမ်းနဲ့တွေ့တဲ့နေရာလေအဲ့ဒီမှာလည်းနနာအရန်စိတ်ဝင်စားသွားပြီးတော့ကြောင်းလျှောက်တယ်ကြောင်းရတယ်အဲ့တော့ University of Hawaii တက္ကသိုလ်မှာနနာ၄နှစ် undergrad ဘာနော် Hilo of Hawaii လို့ခေါ်တယ်မှာ Hilo ဆိုတော့မြို့လေး Hawaii ရဲ့ state လေးအဲ့ဒီမှာနနာ၄နှစ် undergrad ဘာနော်တက်ဖွင့်ရတယ်အဲ့တော့ပြီးတော့အဲ့ဒီကနေပြီးတော့မှ Bachelor of Nursing Science အနေနဲ့ဖွဲ့ရခဲ့တာဘာနော်မှာနော်အဲ့ဒီလိုတက်ပြီးတော့ဖွဲ့ရပြီးတဲ့အချိန်မှာနနာမြန်မာပြည်ပြန်ဖို့လုပ်နေတော့မှမပြန်နိုင်သေးတဲ့အချိန်မှာနနာ Indiana state မှာရှိတယ်ဆေးရုံဆေးရုံတခုကလည်းစကံလာတို့ရှိမှလာပြီးအလုံးလုံးပို့တို့ကလည်းဒီမှာဘွဲ့ရပြီးသားចောင်းသားတွေတို့ကဖိတ်ပြီးတဲ့ခါကျတော့ပြုစုပြိုးထောင်နေတဲ့နေရာဆိုတဲ့ခါကျတော့လာပြီးအလုံးလုံးပို့ကံလာလိုက်ချိန်မှာနနာနေပြီးတော့မှဟုတ်ပြီအဲ့ဒါဆိုလာမယ်မြန်မာပြည်ကိုသွားစောင့်နေတဲ့အချိန်ကလေးမှာဆိုဆက်သွားလိုက်တဲ့အချိန်မှာတို့အဲ့ St. Joseph Regional Medical Center နနာကိုလေအရေးပေါ်ဌာနနှလုံးထူးကိုဟိုစကြည့်မယ်ပေါ့နော်မှာနော်ဒီအုံနှောင်းနဲ့အာယုံကျော်အထူးက unit တွေမှာနနာအဲ့မှာသူနာပြီ critical care nurse အနေနဲ့လှုပ်လှုပ်ခဲ့တယ်လှုပ်လှုပ်နေရင်လည်းနနာဘလို့ပို့ပြီးတည်လာတော့ဆိုတော့ဒါလောက်ပေါ့နော်နှိပြသွားတယ်အာဒါမှမဟုတ်ဘူးဆိုဒီနှလုံးပေါ့နဲ့ပတ်သက်တဲ့ပေါ့နော် heart attack ရသွားတယ်လို့ဟန်တော်တော်များများဟာကိုရီကာကွယ်နိုင်ရင်တိတ်ကောင်းပါပဲကာကွယ်ဖို့အတွက်ကိုပြောပြနိုင်ရင်တိတ်ကောင်းပါပဲဒီစင်းလေးကိုဒီလိုလေးတောက်ခဲ့ပါလို့ပြောပြနိုင်ရင်တိတ်ကောင်းပါပဲဒီလိုလေးခံစားမှမဟုတ်ဘူးအဲ့ဒီနဲ့ပတ်သက်တဲ့ပညာရေးများငါရရင်ကောင်းပါပဲဆိုတော့အဲ့ဒီမှာလေပတ်ချလဲရှာလိုက်တော့ Indiana တက္ကသိုလ် Indiana University South Bend မှာခုနောက်ကပြောတယ်မိသားစုပညာဟိုကျမရေဟိုဘောနော်ဟို Master's degree မဟာတန်းကိုမှ Family Nurse Practitioner ဆက်တက်ဖွင့်ရတာအဲအဲ့ဒီကနေမှတင်ဒီလိုလေးတွေဖြစ်လာ
အခုကတော့Indiana မှာဘယ်နှစ်ကြာပြီးတော့ Illinois ကိုရောက်သွားတာလဲရှင
်ဟုတ်ကဲ့ပါမ Indiana မှာ2019ကနေပြီးတော့2022ထိအဲ့တော့အဒီစုက Indiana မှာရှိတော့မြန်မာအော်မြန်မာပြည်လာတော့အတိုင်းဝိုင်းများနဲ့ Illinois မှာရှိတော့မြန်မာပြည်လာတော့အတိုင်းဝိုင်းများနှစ်ခုပေါင်းပြီးတော့ Illinois မှာကိုကပြောင်းတော့တဲ့ကြောင့်မအဲ့မှာရလိုက်တာမှာ
အခုလို့ဒီစုကိုရလိုက်တဲ့အတွက်ကြောင့်ကို့အတွက်ကောဒါဘလောက်တိအကျိုးရှိတယ်လို့ထင်လဲကို့အတွက်ဘလို့အကျိုးရလက်ပြီးခံစားရသေးလဲရှင
်ဟုတ်ကဲ့ပါနံပါတ်1ကတော့မိမိအတွက်ဆိုတာတည်းပေါ့နော်မိမိရဲ့မိမိပြုစုခဲ့တဲ့အပြုပေါ့နော်လုပ်ရပေါ့နော်ကို့မိမိရဲ့လူမျိုးမြန်မာပြည်လာတော့ nurse practitioner ဆိုတဲ့ခေါင်းစဉ်ကလေးဟာနိုင်ငံတကာမှာအ ਨੇ ဆုံးတော့ Illinois မှာအ ਨੇ ဆုံးတော့ American နိုင်ငံမှာအော်မြန်မာပြည်ဆိုတာလေနေရာလေးတနေရာရသွားတော့မြန်မာပြည်ကနေမှတစ်စင်မြန်မာပြည်သူတွေရဲ့ယဉ်ကျေးမှုเนาะသူတို့ရဲ့ထုံနှံစင်လာရိုးရယဉ်ကျေးမှုယုံကြည်မှုတွေအကြောင်းကိုပို့ပြီးသဘောပေါက်တာပေါ့အဲ့ဒီလိုနေရာမျိုးအော်မြန်မာလူမျိုးဆိုတာဒါမျိုးလားမြန်မာပြည်လာတော့တိုင်းရင်းသားများဆိုတာဒီလိုမျိုးပါလားဆိုတော့ပို့ပြီးတော့ထဲထဲဝင်ဝင်လေးလာပွင့်တည်တာပေါ့
ဂုံယူစရာလဲကောင်းနေဆိုတာကဒါမြန်မာနိုင်ငံကနေမအမျိုးသမီးတယောက်ဆိုတာပထမဆုံးရတာလို့ကျွန်မထင်တယ်အရင်တော့ဒီစုကိုမြန်မာတွေကရတယ်လို့မကြားခဲ့ဘူးမနက်တာကိုတည်ထားတာရှိလား
နနာလဲမတည်ထားဘူးမတခြားမြန်မာ nurse practitioner ဒီစုကိုရတယ်လို့နနာမတည်ထားဘူးရှင
်ဟုတ်ကဲ့ဆိုတော့ဒီအလုံးနဲ့ပဲရှေ့ဆက်ကောလုတ်သွားမလားပို့ပြီးတော့ဒီကိုကဒီမြန်မာနိုင်ငံကလူမျိုးကုသပေးနေတယ်ပဲဆက်ဆက်ပြီးတော့ရတာလည်းဖြစ်တယ်ဆိုတဲ့ခါကျတော့လေကိုနိုင်ငံအတွက်ရောဒီစုရပြီးတဲ့ခါမှာကိုအတွက်ပို့ပြီးတော့ဗောနော်ဘယ်လိုမျိုးခွန်အားတွေဖြစ်စေတလဲဘာတွေဆက်လုပ်သွားဖို့စဉ်းစားထားလဲရှင
်ဟုတ်ကဲ့ပါမဟုတ်အဲ့တော့နန္ဒာအခု Yale တက္ကသိုလ်ဟောမှာပါရဂူဘွဲဆက်တက်နေပါတယ်ရှင်အဲ့တော့အဲ့ပါရဂူဘွဲမှာအထူးသဖြင့်မြန်မာပြားလာတော့ဒုက္ခတွေများရဲ့နော်ယုံကြည်မှုကိုယ်ဝယ်မှုဆိုင်ရာဒီစိတ်ပညာတခုသူတို့နေမကောင်းဖြစ်ခဲ့ပေါ့နော်သူတို့ချက်ချင်းအင်္ဂလိပ်စေးတောက်သလားဒါမှမဟုတ်သူတို့ဘာလုပ်လဲဆိုတော့ဒီစေးပေါ်စာတန်းကလေးတခုရင်းနေပါလေအဲ့တော့ယုံကြည်မှုနဲ့ပတ်သက်တယ်ပေါ့နော်ယုံကြည်မှုထုံးတမ်းစင်လာဟိုယုံကြည်ကိုယ်ဝယ်မှုနဲ့ပတ်သက်တယ်သူတို့နေမကောင်းခဲ့ရင်သူတို့မကျမ်းမာများဖြစ်ခဲ့ရင်နံပါတ်1သူဒီအင်္ဂလိပ်စီကိုယုံကြည်တောက်သလားတောင်းလို့တခုလို့တော့လားအဲ့ဒီအချိန်ကြတော့မှဒီစာတန်းလေးကအောင်မြင်ခဲ့ရင်အော်ဟုတ်တယ်သူတို့ရဲ့ယဉ်ကျေးမှုရောကထုံနှံစင်လာတာမျိုးငါတို့ကဒီအင်္ဂလိပ်စီဒုက္ခနဲ့တိုင်းတစ်ခါတန်းပေးလို့မရအောင်နားလည်အောင်ရုံရှင်းပြတယ်ဘာကြောင့်ရှင်းပြသူတို့ရဲ့ဘယ်လိုပြောမလဲတမိုင်းကြောင်းเนาะသူတို့ရဲ့လူမှုရေးစီးပွားရေးနိုင်ငံရေးတမိုင်းကြောင်းနဲ့ဒီလိုတွေရှိခဲ့တယ်ဒါကြောင့်မလို့ဒီနေရာမှာချက်ချင်းဒီလို ပြောလို့မရဘူးပြီးတော့ဟိုယင်ဘာသာစကားလို့ရရောယဉ်ကျေးမှုရောတိတ်กว่าကြရကြမို့အချိန်ပေးပါဆိုတဲ့ဟာလေးအခုလဲနနာဟိုဒီနေတဲ့ state မှာရှိတယ်မြန်မာအတိုင်းဝိုင်းပေါ့နော်မြန်မာအတိုင်းဝိုင်းဆိုမြန်မာပြည်လာတော့အာဒိုင်းသားလူမျိုးတွေရဲ့အတိုင်းဝိုင်းမှာ insurance မရှိလို့ဘလို့အကြောင်းအရာကြောင့်မဖြစ်လို့ပေါ့နော်နနာလေးကျမကြီးဆောင်ဆောင်မှုပေးတယ်မှာအဲ့တော့အဲ့ဒီအတွက်ကိုပို့ပြီးတော့ဒီပြပမာရောပြည်တွင်းမှာပါလိုအပ်တဲ့နေရာမှာလေတတ်နိုင်တဲ့များကိုလှုပ်ပေးချင်တာပေါ့နော်ကိုပြုစုချင်တာကိုစောင့်ရှောက်ပေးချင်တာကိုအတိုင်းဝိုင်းကိုလေဟိုစာရင်းတွေကိုရှိတယ်ပေါ့နော်မနော်ဟိုပေါ့ကြာမြင့်မှရင်းနေတာမဟုတ်ဘူးနော်မနော်ကြာပန်းကလေးကညင်နေပေးပဲလေရေးရမြင့်မှကြာနေလားကိုအတိုင်းဝိုင်းမြင့်မှပူရမြင့်မှအဲ့တော့ကိုအတိုင်းဝိုင်းကိုကိုမြင့်မှုအဓိကကိုလှုပ်ချင်တာနလားရဲ့ဒါယုံကြည်မှုပေါ့နော်ကိုရှေ့ဆက်လျှောက်ပြီးတော့လုံးမဲ့ကိစ္စကိုအတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့ဒီဆောင်းလျှောက်ပေးခြင်းပုံပေါ့နော်မှာ
ဆွေးနွေးပြောပြပေးရတဲ့ကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ
်ဘယူခရရသူအကြောင်းဒုတိယပိုင်းမှာခင်ပြည့်ထည့်ပြောပြပေးခဲ့တာပါအခုတော့သုဒ္ဓဆုံးလေအမေရိကန်တခွင်မှာအမေရိကန်သမ္မတတဲ့အာရှမဟာမိတ်ပေါ်တက်ရောက်နိုင်မှုကိုပြောထားပါတယ်။၄၈ရာမြောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကပထမမူဝါဒကမဟာမိတ်အာရှနိုင်ငံတွေပေါ်ဘလို့တက်ရောက်နိုင်ပါလဲ။တောင်ကိုရီးယားနဲ့ထိုင်ဝမ်ကတော့အမေရိကန်နဲ့ပိုနီနီကက်ကက်လှုပ်သွားမယ်လို့ပြောနေပါတယ်။ကိုအောင်ပြပြဖေးပါဦးခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရတာကြောင့်ဂုံယူချောင်းအာရှမဟာမိတ်တွေကပြောကြားကြပါတယ်။တစ်ချိန်တည်းမှာပဲထရန့်ရဲ့အမေရိကပထမဆိုတဲ့နိုင်ငံသားရေးမူဝါဒကြောင့်လည်းစိုးရိမ်နေကြပါတယ်။ဒေါ်နယ်ထရန့်ဟာသူ့ရဲ့ပထမသမ္မတသက်တမ်းမှာကတည်းကခံမှန်းရခက်ခဲတဲ့နိုင်ငံသားရေးမူဝါဒအရာတန်တမန်ရေးဖိအားပေးဆောင်ရွက်လို့ရှိသူပါ။ဒါကြောင့်ဒုတိယသက်တမ်းမှာလည်းအမေရိကပထမဆိုတဲ့မူအရာမဟာမိတ်နဲ့လက်တွဲဆောင်ရွက်ဖက်နိုင်ငံတွေအပေါ်ဘယ်လိုဆက်ဆံလာမလဲဆိုတာကိုနားလည်သဘောပေါက်အောင်ကြိုးစားနေကြပါတယ်။တောင်ကိုရီးယားသမ္မတယွန်းဆွတ်ဗျိုးကတော့ထရန့်နဲ့လက်တွဲပြီးတော့ပြည်ပြည်စုံနဲ့လုံခြုံရေးစနစ်ပိုခိုင်မာလာအောင်ဆောင်ရွက်မယ်ဆိုပြီးနိုဝင်ဘာ9ရက်နေ့မှာအခုလိုပြောပါတယ်
။အာရှထပ်ဖြောင်းရန
်အာရှပစိဖိတ်ဒေသနဲ့ကမ္ဘာကြီးမှာတောင်ကိုရီးယားနဲ့အမေရိကန်မဟာမိတ်ပူးပေါင်းဆောင်ရွက်မှုကိုအခြေခံပြီးညီညွတ်ရေးနဲ့အတူလက်တွဲဆောင်ရွက်နိုင်ရေးပြောဆိုခဲ့ပါတယ်။
တောင်ကိုရီးယားနဲ့မညီနိုင်ပဲဒေါ်နယ်ထရန့်ဟာမြောက်ကိုရီးယားနဲ့သဘောတူညီမှုရယူမှာကိုလည်းတောင်ကိုရီးယားဘက်ကစိုးရိမ်နေကြပါတယ်။ဒါအပြင်တောင်ကိုရီးယားအခြေစိုက်အမေရိကန်တပ်တွေအတွက်ကာကွယ်ရေးစရိတ်ပိုပေးဖို့လဲထရန့်ကဇက်တိုက်ပြောဆိုနေတာကြောင့်တောင်ကိုရီးယားကိုကာကွယ်ရေးအမေရိကန်အနေနဲ့ဘလောက်ထိတနိဋ္ဌာန်ချဆောင်ရွက်မလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်။ဂျပန်အနေနဲ့လည်းအလားတူစိုးရိမ်ပေမဲ့ထရန့်နဲ့ပထမအချင်းရင်းနှီးနှီးပြောဆိုခဲ့ရတယ်လို့ဝန်ကြီးချုပ်ရှီဂူရူအီရှိဘာကပြောဆိုပါတယ်။အီရှိဘာရဲ့အာဏာရပါတီဟာအောက်တိုဘာလအတွင်းကျင်းပတဲ့ရွေးကောက်ပွဲမှာအောက်လွတ်တော်နေရာအများစုကိုဆက်မထိန်ထားနိုင်တာကြောင့်သူ့အစိုးရအနေနဲ့ထရန့်ရဲ့တောင်းဆိုမှုကိုဘလောက်ထိတွန်းလှန်နိုင်စွမ်းရှိမလဲဆိုတာကိုလည်းတချို့ကစိုးရိမ်ကြပါတယ်။
To deal successfully with Mr.
Trump, I am very sweating in my soul. Go ahead, he doing a yet the check. I'm out, Lubare. Nangay, yeah, Yungji Long. Go, Swan Song, you go, Piada, Lubare. Tabby, Japan Gonzo, Ishiba, if you get the chop of the web, if you get the rumor, I lose you, do you wish you?
Taiwan, Suya Garo, American, and Sassan Yi, Immigrant, Sele, Kaimia, Jump, Josu, Ware, Taimele, Teoha, Taiwan, Jump, or See Ya, No She, Yen Sapi, American, Tamara de Apo, Santa, Nanjangle, Three Piware, American, Ye, Chips, Lungat, Ya, Yagai, No Lo, Taiwan, Ya, Utara, Pide, Dwe, Taiwan, Nine, Gawe, Sau Shau, Ka, American, Gu, Pidin, Jangle, Trump, Gap, Josu, Target, Awa, Taiwan, Ha, Semine, Contact, Dani, Pinyago, American, Siga, Koyu, Gajau,ထရမ်ကဆဆွဲခဲ့ပြီးတော့ဇက်မိုင်ကွန်တက်တာထုတ်လုပ်တဲ့ကုမ္ပဏီတွေကိုအခွန်စည်းကြက်မယ်ဆိုပြီးတော့လည်းချင်းချောက်ပြောဆိုခဲ့ဘူးပါတယ်
။ဟုတ်ကဲ့။အော်မင်းကတော့တို့ထွတ်တော်အမတ်တွေနဲ့ဒီကဝင်ကြီးနှစ်ယောက်လုံးနဲ့မေးမြန်းကြတယ်။ဝင်ကြီးနှစ်ယောက်လုံးနဲ့မေးမြန်းရတဲ့အချိန်မှာနံပါတ်၁ကတော့စီးပွားရေးဝင်ကြီးပေါ့ဗျာ။စီးပွားရေးဝင်ကြီးကခုပဲဗျာ။စီးပွားကွန်တက်တာနဲ့ပတ်သက်ပြီးတော့အဲ့ဒါတို့ဘာဆက်လုပ်မလဲပေါ့။ထရမ်ကပြောတဲ့စကားနဲ့ပတ်သက်ပြီးတော့အဲ့တော့တို့ကဘာပြောလဲဆိုတော့ဒီinvestment ကတော့တွားပါပဲထားပါပဲထားပြီးမဲ့လေဒီလက်ရှိအခြေအနေမှာတော့ဒီ Trump ကလည်းဒီတစ်လပိုင်း20ရင်းနဲ့မှတက်မယ်ဆိုတော့ဒီကြတော့တို့ဒီအခြေအနေကြီးအောင်ပဲပေါ့ဗျာသူပြောခဲ့တာတော့
အဲဒီပဲရှိတယ်ပြောရမှာမဟုတ်ဘူးတိုင်ဝမ်တတိလေးပါအမေရိကန်အကြီးကြီးပါအဲ့တော့အကြီးပဲကြီးကြီးဒီထိုင်ဝမ်မရှိလဲအမေရိကန်မှာဖြစ်ပါဘူးတဲ့ဒါပြတာဒီအမေရိကန်ဟိုတဲ့ဒီထိုင်ဝမ်ကနေဒီအမေရိကန်မရှိတဲ့ထိုင်ဝမ်ဖြစ်ပါဘူးဒီစကားလေးတော့ပြောပါတယ်အမေရိကန်ဆိုရအပြောင်းလဲဖြစ်လာမှာကြောင့်ထိုင်ဝမ်နဲ့အမေရိကန်ကြားဆက်ဆံရေးအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိ
Taiwan Bay Party ပဲ တက်တဲ့ဘသူပဲ တမရလို့လို့သူတို့ကတော့ဒီ America နဲ့ Taiwan ကပါ strongly relation ရှိရှိရပေါ့ဗျာ ဆိုတော့အဲ့လိုရှိတော့တဲ့သူတို့ကဘာမှဒီတိတ်ပြီးတော့ဆွေးစရာမရှိဘူးပေါ့ဒီတရုတ်ပြည်ကနေပြီးတော့နိုင်ငံချင်းပြုမယ်ဆိုလို့ရှိရင်ကာကွယ်မလားဆိုတော့အဲကျွန်တော်ကိုယ်ပိုင်အမြင်ကတော့ဒီ Trump ကတော့တိတ်ပြီးတော့ဟိုပြည်ပသက်သာရှိတဲ့လူတယောက်ဆိုတော့ဟိုပြောရဲဆိုရဲလှုပ်ရဲတဲ့လူတယောက်ဆိုတော့ကျွန်တော်တိတ်လို့မဆိုးရဘူးကွာဆိုတော့ဒီလက်ရှိရတဲ့သူတွေဒီအကအဓိကဖြစ်နေမှာတကယ်တည်းထဲမှာကြားတဲ့ပုံစံဆိုလို့ရှိရင်ပြူပီမကြီးထဲမှာဟိုပဲ Trump တက်လာတော့ဒီတော့ဆိုးရဲဆိုတော့တည်းနေတာ Taiwan တည်းထဲမှာတက်လာတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်အမြင်ကပြောမယ်ဆိုလို့ရှိရင်ဒါတွေကတော့ Taiwan တို့ကတော့အဲ့တော့ပြဿနာမရှိလို့ကျွန်တော်ယူဆပါတယ်
မြန်မာနိုင်ငံအပေါ်ဘယ်လိုရိုက်ခတ်လာမလဲဆိုတာနဲ့ပတ်သက်ပြီးတော့လေအခုလိုထင်မြင်ချက်ပေးပါတယ
်လူတယောက်လည်းဆွေးနွေးရောဆွေးနွေးတဲ့အချိန်မှာသူကကျွန်တော်ရဲ့အမြင်တူတာတခုတော့ရှိရဗျဘာလဲဆိုတော့ဒီ Biden အစိုးရတုန်းကအမေရိကန်ဟိုဒီသူကသူဒီဟိုစိုးရိမ်နေဆိုရင်အဆင်အနီဘာမှဟိုဒီချီချီရောက်မပေးခဲ့ဘူးကျွန်တော်ကျွန်တော်ရဲ့ယူဆပါလေအထူးသူဒေါ်လာဟိုဘယ်လောက်ပေးရပါလဲရတ္တိတပြားမှလည်းမရခဲ့ဘူးလူသားစာနာခြင်းပဲဖြစ်ဖြစ်ပါဖြစ်ဖြစ် Biden ကနေပေးမယ်ဆိုပြီးတော့ဆိုတော့ဟုတ်ပြီဆိုတော့ဒီ Biden အစိုးရမှာဘာမှမရခဲ့တဲ့ပမာပြီးတခုကဟို Trump မှာကိုရောက်ဖို့ရှိသလားဆိုတော့လေပေးတဲ့ပိုကောင်းတယ်ပေါ့မပေးတဲ့ဒီတည်းကဒီတိုင်းပဲဘာမှတော့ထူးခြားစရာမရှိဘူးလို့ယူဆပါတယ်ပြီးတော့တရုတ်ပြည်နဲ့ပတ်သက်လို့ကတော့အဲကျွန်တော်ရဲ့အမြင်ကတော့ဒီပမာပြီးအရေးကိုတရုတ်ပြည်နဲ့ရောလိုက်မယ်ဆိုလို့ရှိရင်တော့ Trump ကနာဆရာပြောခဲ့သူကဒီနေ့ပြည့်ပြည့်တသားရှိရအတွက်ကြောင့်ပမာပြီးအတွက်ကိုလည်းသူကကောင်းကျင်လည်းကောင်းလာနိုင်မှာပေါ့လေအမေဘာပဲပြောပြောကျွန်တော်တို့ကဒါလေးကဒီ2025ခုနှစ်လေးလပိုင်းငါးလပိုင်းတော့မှဒါသိမှာပါဒီတော့သူရုပ်ောက်ပွဲမတိုင်ခင်မှာပါကြီးပဲပြောပြောဟုတ်လို့ပေါ့အားလုံးဆွေးနေတဲ့အချိန်မှာသူတက်လာပြီးဘာဖြစ်မလဲဆိုတော့သူအောက်မှာလည်းအဲဆွေးနေခဲ့တဲ့အချိန်မှာတော့လွတ်တော်လည်းရှိတယ်ပေါ့နော်ဆိုတော့တိတ်တော်လည်းဆွေးနေရမရှိဘူးလို့ကျွန်တော်ယူဆပါတယ်ပမာပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ဘာကျင်နေဆိုင်တော့ဒါကျွန်တော်ရဲ့ကိုယ်ပိုင်အမြင်ပါလက်လေးတော့ပိုကောင်းတယ်လို့ယူဆတယ်ဗျာ
ဘာဖြစ်လို့ပိုကောင်းမယ်လို့ယူဆတာပါလဲ
။အဲသူကတရုတ်ပြည်ကိုသူကပြပသသားကိုနှိပ်ကွနေတာ哦။အဓိကကတော့ဒီအရှိတောင်အရှာနဲ့ပတ်သက်ပြီးတော့ပေါ့ဗျာ။အရှိတောင်အရှာနဲ့ပတ်သက်ပြီးတော့ဒီတရုတ်နဲ့ပတ်သက်ပြီးတရုတ်ရဲ့ supporting ကိုအပြည့်အဝပေးနေဒီစစ်ကောင်စီရဲ့ပုံစံကိုသူအားဆက်လုပ်မယ်ဆိုကြည့်ရမှာပေါ့။အဲဆိုအဓိကတရုတ်ကိုသူကနေပြီးတော့ပြည်ပြည်နဲ့တိုက်ခတ်နေတဲ့ဒီအမေရိကန်သမ္မတတရုတ်အနေနဲ့ကျတော့တရုတ်ကအနောက်မှာပါတဲ့အဆွေအမွားတွေပေါ့ဗျာ။တခုတော့လုပ်မယ်လို့ကျွန်တော်ယူဆတယ်ပေါ့။
တရုတ်နိုင်ငံထုတ်ကုန်တွေကိုအခွန်ပိုကောက်မှကြောင့်ဒီကုန်သွယ်ရေးစစ်ပွဲကနေဒေတာတွင်ရိုက်ခတ်လာမှကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။သမ္မတဂျိုးဘိုက်ဒန်လက်ထက်နိုင်ငံတကာကျင်းဝတ်တွေအတိုင်းတွားနေတဲ့မူဝါဒကနေအမေရိကန်ဂျိုးစီးပွားပထမဆိုတဲ့မူဝါဒလမ်းကြောင်းပြောင်းလဲရမှာရှေ့ဘလို့ဆက်ဖြစ်လာမလဲဆိုတာကိုသိနိုင်ဖို့အာရှဒေတာတွင်နိုင်ငံတွေကစိတ်လှုပ်ရှားစွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ခံသမ္မတသည်အာရှမဟာမိတ်ဘောတက်ရောက်နိုင်မှုကိုအောင်ပြောပြခဲ့တာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍပါ AI ဉာဏ်ရည်တုဆက်တွေကိုသင်ကြားပေးပုံကိုပြောထားပါတယ်ဆက်တွေကိုသက်ရှိတွေလို့တွေးခေါ်စဉ်းစားနိုင်ဖို့သင်တဲ့ဤစနစ်တွေတဲကစုပေးတံပေးပုံစံနဲ့အားပေးတိုက်တွန်းသင်ပေးတဲ့ reinforcement learning စနစ်အကြောင်း NEC DEC Thai Muta Electronic နဲ့ computer ဤပညာဌာနက AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကိုမိတ်ထားတဲ့ဒေါက်ခင်မြတ်သက်ပြောပြပေးပါအောင်ခင်ဗျာ
AI ကို တင်ချပေးတာပေါ့နော် AI မှာဒီစက်တွေကိုတင်ချပေးတဲ့နီးတွေဘလူးနီးတွေနဲ့တင်ချပေးလဲအဲ့ဒါလေးကိုပြောပြပေးပါစို့
ဒီနီးရတော့အများကြီးပါပဲအဲ့ဒီထဲမှာအမကျွန်တော် OSU 3ခုရှိတယ်ပေါ့တစ်ခုကကျတော့ supervised learning ပေါ့လေဒုတိယတစ်ခုကကျတော့ကျွန်တော် supervised learning ပေါ့နောက် reinforcement learning ဆိုပြီးတော့3မျိုးရှိပါတယ်ဗျကျွန်တော်အရင်တစ်ပတ်ကပြောပြသွားခဲ့တဲ့ neural network ဆိုလို့ရှိရင်သူက supervised learning OSU ထဲမှာပါတယ်ပေါ့
စက်တွေကိုသင်ပေးတဲ့နီးပေါ့နော်အဲ့3မျိုးတည်းက reinforcement learning ဆိုတာအားဖြည့်သင်ရဥစ္စာပေါ့ဒီဥစ္စာတော်တော်ဟိုအတုံးဝင်ပါသလားဆရာဒီစက်တွေကိုသင်ပေးတဲ့အခါမှာလေ
အတုံးဝင်ပါတယ်ဗျာအခုနောက်ဆုံးမိတ်ကျွန်တော်တို့ခေတ်စားနေတဲ့ ChatGPT မှာဆိုလို့ရှင်လေသူကအရင်ဆုံး neural network နဲ့ train လုပ်လိုက်တဲ့ model ကြီးပေါ့အဲ model ကြီးအဲ့ရနေပြီးတော့မှမှားတဲ့အမှားတွေကိုကျွန်တော်တို့ဒီ reinforcement learning ပေါ့လေကျွန်တော်တို့အတူကောက် RL ပေါ့အဲ RL နဲ့ပြင်တာပါအဲ့တော့အတုံးအရင်ဝင်ပါတယ်ဟုတ်
RL method နဲ့နီးနဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းအခြေခံစာပြီးနည်းနည်းရှင်းပြပေးပါဆရာဘယ်လိုတွေသင်လဲဆိုတာလေးသိရအောင
် Okay RL ကိုကျွန်တော်တို့မှတ်မိလွယ်အောင်ရှင်းပြရင်တော့ကျွန်တော်မြန်မာတွေအကျွမ်းတွင်ရှိတဲ့ super database စနစ်လို့ခေါ်မှာပေါ့နော်အဲ့တော့အဲ့ဒါကိုတော့ကျွန်တော်အင်္ဂလိပ်လို positive reinforcement learning negative reinforcement learning ဆိုပြီးတော့သုံးလေးရှိပါတယ်အဲ့တော့ပြောရရင်တော့ကွန်ပျူတာကိုသုံးပြီးတော့စက်ကိုလို့တစ်ခုခုလောက်တောင်သင်ပေးတဲ့ machine learning မဟုတ်ဘဲနဲ့သူကတကယ်တက်ရှိတွေနဲ့ RL ကို3000ဥပမာပေးရရင်တော့ခွေးတွေကိုကျွန်တော် training လုပ်တဲ့ခါမှာလေအဲ့ဒီ RL ကို3ရပါတယ်ဆိုတော့ကျွန်တော်ခွေး trainer တွေမှာလည်းဒီ RL ဆိုပြီးတော့3ရပါတယ်ဆိုတော့တော့ကျွန်တော်တို့တစ်ခုခုသင်ပေးတော့မယ်ဆိုလို့ရှင်သူတို့ကအရန် food motivation ရှိတယ်ဒီတော့အဲ့တော့သူတို့ကြိုက်တဲ့အစာလေးပေးပြီးတော့ကိုသင်ပေးခြင်းနဲ့မလည်းပေးလို့နော်တော့ time bar တို့ဘာလို့အဲ့လိုမျိုးကျွန်တော်တို့ကဟိုတက်အောင်ပေါ့လေသူ motivation လုပ်သွားပြီးတော့တင်သွားတဲ့ပုံစံပါအဲ့တော့စုချပြီးတော့နော်အစာထွေးပြီးတော့သူ reward လုပ်သွားလို့ခေါ်တာပေါ့လေအင်္ဂလိပ်လိုကြတော့အဲ reward လုပ်ပြီးတော့သူ့ကိုတင်ပေးချင်တာကိုတင်ပေးတဲ့ဆိုတဲ့ပုံစံပါအဲတကယ်လို့ဥမာကျွန်တော်တို့ကမခိုင်းမနဲ့ခွေးကြောင်စရင်တင်တဲ့အချိန်မှာသူကဟိုဘယ်လိုပြောမလဲသူတက်နေတာကိုသူကခိုင်းလုပ်ပြနေတာရှိတာပေါ့အဲ့တော့မခိုင်းမနဲ့သူကလာလုပ်ပြတဲ့ခါမျိုးရှိတယ်အဲမခိုင်းမနဲ့လုတ်ပြရတဲ့ခါမှာမလုတ်စေချင်ဘူးဆိုလို့ရှိရင်ကျွန်တော်ကခါပြောချင်သူတော့သူကလက်ဒီပိုင်းအတင်းလိုက်ပေးတယ်အဲဆိုလို့ရှိရင်ကျွန်တော်ကမသိညာဆောင်ရတဲ့တခါမျိုးပေါ့နော်ဟိုနည်းနည်းလေးသူ့ကို neglect လုပ်တဲ့ပုံစံမျိုးပေါ့အဲ့ဒါကြတော့ကျွန်တော်တို့ဘယ်လိုပြောမလဲတံပေးရလို့ခေါ်မှာပါမလို့ဆိုလို့ရှိရင်အဲ့လိုမျိုးကိုလုတ်ခိုင်းတဲ့ချိန်မှာပဲအဲပေးလိုက်တဲ့အမိကိုနားခံပြီးတော့လုတ်အောင်တင်ပေးတဲ့ပုံစံမျိုးပေါ့အဲ့တော့လွယ်လွယ်ပြောရတော့စုပေးတံပေးပေါ့လေဟိုအခုချိန်မှာတော့တံပေးရဆိုတော့ကျွန်တော်အိတ်မသုံးရဘူး
ဒီ reinforcement learning ကိုထဲထဲဝင်ဝင်ဘယ်လိုသုံးတယ်လဲပြောပြပေးပါရှင
်။သူကတကယ်ကတော့တခြား field တွေနဲ့လည်းအများကြီးဆက်ဆံနေပါဗျ။အဲ့တော့ philosophy, psychology, optimal control, economic and decision theory စတဲ့ field တွေနဲ့လည်းသူကဆက်ဆံနေပါဗျ။အဲ့အဲ့ field တွေကနေပြီးတော့ user တွေပေါ့လေ။အထူးသဖြင့်တော့ကျွန်တော်တို့နောက်ဆုံးမှပြောကြတဲ့ RLHF ဆိုပြီးတော့ human လူပါပါတဲ့ကိစ္စမျိုးပါပေါ့နော်။အဲ့တော့အဲ့လိုကိစ္စမျိုးမှာဆိုရှင်သူကဒီတခြား field ကနေပြီးတော့ဝင်လာတဲ့concept ပါပါတယ်။ဟိုလွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကလေးကမာ resource ရဲ့ philosophy user တွေပါပါတယ်။ဥပမာမာ resource ကပြောခဲ့တဲ့ဟာဆိုလို့ရှိရင်အလုပ်ဆိုတဲ့ဟာက user ရှိတယ်ပေါ့လေ။အဲ့တော့လူမာဆိုလို့ရှိရင်အလုပ်လုပ်တယ်ဆိုတဲ့ဟာကအတိမတ်ပြုခန့်ခြင်းလို့အဲဒါမှမဟုတ်သူ့ရဲ့နော်စိတ်ချနှမ်းမှုသူ့ရဲ့ပျော်ရွှင်မှုတွေလုပ်တယ်ဆိုတဲ့အဲ့လိုမျိုးအတွေးခေါ်တွေပါပါတယ်ပေါ့လေ။အဲ့လိုဟိုဆက်ဆက်နေတယ်ပေါ့တကယ်တော့။အဲ့တော့ psychology ကနေဆက်ဆက်နေတာကိုပြောပါဆိုလို့ရှိရင်ကျတော့ကျွန်တော်တို့ကခုနပြောတဲ့ reward လုပ်တယ်ဆိုတဲ့ကိစ္စမျိုးပေါ့နော်။try and error learning ကိုခေါ်တယ်။စမ်းလို့ကြည့်လိုက်တယ်။အဲအဲ့နေပြီးတော့အစဉ်ပြေမပြေအမှားနဲ့အမှားကိုခြေခံပြီးတော့ကျွန်တော်ကပြန်ပြင်ပြီးတော့လုပ်သွားတယ်။အဲ့ဒီလုပ်တဲ့ learning လုပ်တဲ့ပုံစံမျိုးပေါ့
။ဘယ်လိုသင်ယူတာပါလဲဆရာဒီ error ကဘယ်လိုအလုပ်လုပ်လဲ။ error နဲ့ဘယ်လိုလုပ်သင်ယူလဲအဲ့ဒါလေးပြောပြပေးပါ
။ဟော error snippet ကိုကျွန်တော်တို့သုံးနေတဲ့ပုံစံပေါ့။အသေးစိတ် system တစ်ခုအနေနဲ့ကြည့်မယ်ဆိုလို့ရှိရင်သူ့မှာ agent ပါမယ်။နောက် environment ဆိုတာပါမယ်။ action ဆိုတာပါမယ်။ state reward ဆိုပြီးပါတယ်ပေါ့လေ။အဲ့တော့ agent ဆိုတာကတော့ခိုင်းတဲ့လုပ်ကိုလုပ်ပေးမဲ့အပိုင်းပေါ့နော်ဥပမာ robot တွေနဲ့လုပ်လို့နေဆိုလို့ရှိရင်အဲ့ robot က agent ပေါ့အဲ့တော့ကားကိုကျွန်တော်တို့က automatic car mounter ကိုသင်ပေးတယ်ဆိုလို့ရှိရင်ကားက agent ပေါ့လေ action နဲ့ state ဆိုတာတကယ်တော့ policy ပါပဲအဲ့တော့အခုလုပ်ပြီဆိုလို့ရှိရင်ကျွန်တော်တို့ဘယ်လို policy နဲ့သွားမှလဲဆိုတော့ policy ချတဲ့အပိုင်းပေါ့လေအဲ့တော့အဲ့လိုပါပါတယ်အဲ့တော့အဲ့မှာမှာကျွန်တော်တို့ environment ကိုပြောပါဆိုလို့ရှိရင် citizen ကစားတဲ့ဟာဥပမာတည်းပြောရပေါ့နော်အဲ့တော့စစ်တွေ့ရင်ဂိမ်းမှာဆိုလို့ရှိရင် environment ဆိုတာကကျွန်တော်အဲ့ဒီစစ်တွေ့ရင်ကစားတဲ့ book တော့ကျွန်တော်အကွက်ချလာတဲ့နော်ဟိုအလျား6 question နဲ့အနံ6 question နဲ့အဲ့ဒီဘောင်တွင်းမှာပဲကျွန်တော်အကွက်ရွှေ့ရတယ်အဲ့ ဆိုတဲ့တတ်မှတ်ချက်ရှိတာမျိုးအဲအဲ့မှာမှကျွန်တော်မြင်ရုပ်ဆိုလို့ရှိရင်လည်းဘယ်လိုခုံရမယ်ဆိုတဲ့တတ်မှတ်ထားတဲ့အကွက်ကစားတဲ့အကွက်ရှိတယ်ဒီနော်အဲနောက်ကျွန်တော် check mate ကဘယ်လိုအချိန်မှာဖြစ်တယ်နောက် chess ကစားကြီးမှာဆိုလို့ရှိရင်ကျွန်တော်ဘယ်အချိန်မှာရှုံးတယ်ဘယ်အချိန်မှာနော် check mate ဖြစ်တယ်ဆိုတတ်မှတ်ထားတဲ့တတ်မှတ်ချက်တွေပေါ့နော်အဲ့ဒါတွေကတကယ်တော့ environment ပါပဲအဲ့တော့ state ဆိုတာကတော့အခုလက်ရှိရှိနေတဲ့ chess ကစားကြီးနဲ့ပြောမယ်ဆိုလက်ရှိရှိနေတဲ့အကွက်နေထားပေါ့အဲ့တော့ဟိုလက်ရှိရှိနေတဲ့မြေယုတ်ကောက်မှာရှိနေတယ်အဲဘယင်မားတို့ဘယင်တို့ big shot တို့ကဘာမှရှိနေလဲဆိုတော့အနေထားအဲ့ဒါဒီစစ်တွေ့ရင် gain နေလက်ကြည့်မယ်ဆိုရင်ဒါ state ပဲပေါ့နော်အဲ့တော့အဲ့ဒီမှာမှခုနလိုအနက်နဲ့အဖြူနဲ့နော်ဒါအခုအနက်ကစားမယ်အလှဲ့အဲ့ဒါလည်း state ပဲပေါ့နော်ပြောရလို့ရှင်တော့အော်အဲ့ဒါမှမဟုတ်ကျွန်တော်ကဟို state ဆိုတာတစ်ဖက်ကအကွက်ပြောင်းသွားပြီဆိုလို့ရှင်အဲ့ state ကပြောင်းသွားတယ်ဒါတော့ကျွန်တော်အလွယ်နားလည်အောင်ပြောပြတာပါအဲ့ဒီမှာမှကျွန်တော်နည်းနည်းလေးမြင်တော့အခု program လေးနဲ့ run ပြီးတော့ညောပြမယ်ဆိုလို့ရှိရင်ကျွန်တော်တွက်ကိုကျွန်တော်တို့ကဝင်းကဘာကူလက်ထည့်ထားပြီးတော့လေထွက်ပတ်ကိုသူ့ဘာကိုရှာခိုင်းတဲ့ဆိုကိစ္စမျိုးပါအဲ့ဝင်းကဘာဆိုတဲ့ဟာ environment ဟို action ဆိုတာကတော့အဲ့တွက်ကဘယ်ညာပေါ့အပဲဆိုတာသွားလို့ရတာဆိုတော့အဲ့ဒါကသူ့ပေးထားတဲ့ condition ပေါ့လေနောက်ကတော့ခုနကအဲ့တွက်ကအခုလက်ရှိလောလောဆယ်အဲ့ဝင်းကဘာကဘယ်ညာမှာရောက်နေလဲဆိုတဲ့ဟာမျိုးကအဲ့ state ကိုခေါ်တာပေါ့လေဆိုတော့အဲ့မှာ reward ဆိုတဲ့ဘိုင်းကကျတော့သူ့ကိုဘယ်အချိန်မှာပေးမှာလဲ approach နှစ်မျိုးလို့ကျွန်တော်တို့အကြမ်းဖျင်းပြောလို့ရတယ် loan reward ဆိုတာကျတော့ဟုတ်ပြီအဲ့ထပ်ပေါက်ထိရောက်သွားပြီးတော့ဒီဝင်ကဘာကနေတွတ်သွားပြီဆိုတဲ့အချိန်တည်းမှာသူကျွန်တော်ဒိန်ရဲပေါ့လေမဆုပေးလို့ရှိရင် long term reward လို့ခေါ်တာပေါ့နော်အဲ့တော့တကယ်လို့ရွှေ့နေတဲ့အကွက်ပေါ်မူတည်ပြီးတော့အဲ့ထပ်ပေါက်နဲ့နှီးသွားလို့ရှိရင်ကျွန်တော်ကသူ့ကို plus ဆိုပြီးတော့နောက်အမှတ်တမှတ်ပေးလိုက်မယ်အဲ့ဒါအဲ့ထပ်ပေါက်နဲ့ဝေးတဲ့ဘက်ကိုသူက direction မှားနေပြီဆိုရင်အမှတ်နှုတ်လိုက်မယ်ဆိုလို့ရှိရင်အဲ့ဒါကြတော့ကျွန်တော်ကချက်ချင်းပေးတဲ့ပုံစံပေါ့နော်အဲ့လိုမျိုးနှစ်ပိုင်းခွဲပြီးတော့ train လုပ်ကြပါတယ်အဲ့ဒါ reward ပေါ့နော်အခုလောက်ဆိုတော့ကျွန်တော်ခုနပြောတဲ့ real human land မှာ environment ဆိုတာပါလေအရှင်တို့ state တို့ reward ဆိုတာပါလဲဆိုတာသိပြီးလို့ထင်ပါတယ
်ဒေါက်တာရဲကျော်သူပါဒီအားဖြင့်သင်ကြားပေးတဲ့ RL စနစ်တုံးထားတဲ့ AI နဲ့လူသားတွေဘယ်လိုပြိုင်ပွဲကျင်းပတယ်ဆိုတာကိုဆက်ပြီးပြောပြပေးပါမယ်နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
AI ဉာဏ်ရည်တုဆက်တွေကိုတင် जा ပေးပုံတော်ခင်မျိုးသက်ပြောပြခဲ့တာပါအခုတော့ VOA American တရဲ့တောက်ကြညာအစည်းအဝေးဆုံးမသက်ခင်တရင်ချင်းချုပ်ကုစောမှုကြောင့်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကအိမ်ပြူရောအရာရှိချုပ်တာဝန်အတွက် Republican Party ပါမဟာဗျူဟာရေးဆွဲသူ Susie Wild ကိုရွေးချယ်လိုက်ပါတယ်အမေရိကန်သမ္မတရုံးမှာဩဇာအညောင်းဆုံးဖြစ်တဲ့အိမ်ပြူရောအရာရှိတာဝန်အတွက်သမိုင်းမှာပထမဆုံးအမျိုးသမီးကိုတာဝန်ပြုဖို့ဒေါ်နယ်ထရန့်ကရွေးချယ်တာဖြစ်ပါတယ်။ဆူဇီဝိုင်းဟာကြံ့ကြံ့ခံသူအမြင်အသိရှိသူအများလေးစားခံရသူဖြစ်ဒေါ်နယ်ထရန့်ကကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာအာဖရိကန်နယ်ပွားအမေရိကန်လူမဲတို့ရဲ့လက်ကင်ဖုန်းတွေစီကိုလူမျိုးရေးအရာနှိမ့်ချဆိုကားတဲ့ message စာတို့တွေရောက်လာတဲ့အပေါ်သက်ဆိုင်ရာကစုံစမ်းစစ်ဆေးနေပါတယ်။ဝါကွန်ခုဖို့ဝါကွန်ချံကိုသွားကြဆိုတာမျိုးကျွန်းနေလို့ရည်ရွယ်ဖော်ပြတဲ့ message တွေအာဖရိကန်အမျိုးသမီးအမျိုးသားနဲ့ចောင်းသားလူငယ်တချို့စီကိုရောက်ရှိလာခဲ့ပါတယ်ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်နေမှုရပ်တန့်ဖို့အတွက်ဥရောပအနေနဲ့ရုရှားကိုအလျော်ပေးလိုက်လျောဖို့ဆိုတာလက်ခံနိုင်စရာမရှိဘူးလို့ယူကရိန်းသမ္မတဇာလင်စကီကမနေ့ကကြာတာပတိနေ့မှာပြောဆိုခဲ့ပါတယ်ဟန်ဂေရီနိုင်ငံမှာပြုလုပ်တဲ့ဥရောပတိုက်သည့်အစည်းအဝေးမှာသမ္မတပူတင်ရဲ့တောင်းဆိုချက်တချို့ကိုလိုက်လျောဖို့တိုက်တွန်းခဲ့တဲ့ဥရောပခေါင်းဆောင်တွေကိုလည်းသမ္မတဇာလင်စကီကလက်မခံနိုင်ကြောင်းပြောဆိုခဲ့ပါတယ်နယ်သာလန်နိုင်ငံအမ်စတာဒမ်မြို့တော်မှာအစ္စရေးဘောလုံးကလပ်တင်းကိုလာရောက်အားပေးသူတွေတိုက်ခိုက်ခံရတဲ့အပေါ်နယ်သာလန်နဲ့အစ္စရေးခေါင်းဆောင်တွေကဝေဖန်ပြစ်တင်လိုက်ကြပါတယ်ယူရိုပါလိဘောလုံးပွဲစဉ်အတွက်အင်ရှင်နယ်သာလန်အသင်းနဲ့အစ္စရေးကလပ်တင်းတို့ကစားရမှာအစ္စရေးအသင်းကိုလာရောက်အားပေးသူတွေနဲ့ပါလက်စတိုင်းလူလားသူတွေအကြားမှာထိကြုံဖြစ်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနှစ်ဆက်ခေါင်းဆောင်တွေကရှုံချခဲ့ကြပါတယ်
ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညတောက်ကြညာအတွက် VOA American အသံရဲ့အစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ TN1 တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လွေရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
Thank you.
This program has